to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်ဇွန်လ19ရက်ပုထုနေ့ညဘက်9:00နာရီ20မိနစ်အစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ1925 30 ਨੇ နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျမနန်းလာပါခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျမကတော့စုမြတ်မမအမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရဖို့အရေးပါတဲ့ Florida ပြည်နယ်မှာသမ္မတဒေါ်နယ်ထရပ်မဲဆွယ်စည်းရုံးမှုကိုစတင်ခဲ့ပါတယ်။သမ္မတထရမ့်အနေနဲ့အီရန်နဲ့ဆင့်မဖြစ်လို့ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးကအသေးချာပြောကြားခဲ့ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့အကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။မွန်ပြည်နယ်အစိုးရကိုမွန်ပြည်နယ်အရပ်ဖက်အဖွဲ့တွေကအာဂတိလိုက်စားမှုနဲ့တိုင်ကြားလိုက်တဲ့သတင်းမှကြားမှာကတော့
ဒီလုပ်ငန်းကိုတင်တာမပေါ်ဘဲနဲ့စိတ်ဝမ်းတို့ကုန်ပြီပြေးလိုက်ရင်သွတ်တော်ကြရင်ကျွန်တော်ဘလူတွေရှင်းကြမယ်ရှင်းပြလို့မတတ်တော့ဘူး။နောက်ပြီးတော့ဗန်ဒိုင်းလှုပ်ထုံလို့ရလဲ300 300ကျော်နဲ့တင်တာခေါ်ရမှာအရေးပေါ်ပြီ။
တင်ရအပြည့်စုံကတော့မကြခင်ကြားဖို့ရှိပါတယ်။ဒီနောက်မှာတော့ရန်ကုန်တိုင်းဒေသတွေမှာ H1N1 ဝက်တုတ်ကွေးယောဂါပိုးနဲ့တည်ဆုံသူလေးဦးရှိပြီးတော့တီယောဂါပိုးတွေ့ရှိထားသူတွေနဲ့ယောဂါပိုးရှိတယ်လို့တန်တရားနဲ့စောင့်ကြည့်ခံရတဲ့လူနာတွေရှိနေတဲ့တဲ့တွင်နဲ့ဒုက္ခသည်အများဆုံးထွက်ပြေးရတဲ့နိုင်ငံမှာတစ်ခုပါဝင်ဖြစ်တဲ့မြန်မာနိုင်ငံကနေနေရဆွန့်ခွာထွက်ပြေးခဲ့ရသူတွေအိမ်ပြန်နိုင်မဲ့အခြေအနေကိုကြားကြမှာပါ။ဒုတိယပိုင်းနိုင်ဝတ်မှာတော့လူတို့နဲ့ကျန်းမာရေးဦးကျော်စံသားရဲ့မြမအရေးသုံးသက်ခြင်းနဲ့အားကစားသတင်းလွှာတွေကိုတင်ဆက်သွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညဖက်နောက်ဆုံးသတင်းလွှာကိုမှဆုမြတ်မွန်နဲ့ကိုစောဝင်းလိုင်တို့ကပြောပြပေးပါအောင်
။2020မှာကျင်းပမဲ့သမ္မတရွေးကောက်ပွဲအတွက်တရားဝင်မဲဆွယ်စည်းရုံးမှုကိုသမ္မတဒေါ်နယ်ထရမ့်က Florida ပြည်နယ် Orlando မြို့မှာစတင်ခဲ့ပါတယ်။အင်္ဂါနေ့ကလုပ်ခဲ့တဲ့မဲဆွယ်ပွဲအတွင်းသမ္မတကနယ်စပ်လုံခြုံရေးစီးပွားရေးကိစ္စတွေကိုအသားပေးပြောကြားမဲဆွယ်ပါတယ်။ဒီမိုကရက်ပါတီဘက်ကသမ္မတဝင်အရွေးခံမဲ့သူတွေဟာဆိုရှယ်လစ်တွေဖြစ်တဲ့လက်ဝဲရင်းအစွန်းရောက်တွေဖြစ်တဲ့ထရမ့်ထောက်ခံသူတွေကိုနှိမ်နယ်လို့လည်းသမ္မတကတိုက်ခိုက်ပြောကြားပါတယ်။ဒါတွေမကရုရှားကိစ္စသမ္မတနဲ့ဆက်နွယ်နေတဲ့တခြားအငင်းပွားစရာကိစ္စတွေအပေါ်ဒီမိုကရက်တွေရောသတင်းမီဒီယာတွေကပါတိတ်ပြီးအသားပေးလို့နယ်လို့လည်းဝေဖန်သွားပါတယ်။သူရဲ့မဲဆွယ်စည်းရုံးမှုကထောက်ခံသူတွေကြောင့်ကြီးကျယ်တဲ့နိုင်ငံရေးလှုပ်ရှားမှုကြီးဖြစ်ခဲ့တယ်လို့သမ္မတထရမ့်ကဆိုခဲ့ပါတယ်။လူ2000ဆန်းနဲ့ခမ်းမမှာလုပ်တဲ့ဒီမဲဆွယ်ပွဲကိုတက်ရောက်နိုင်ဖို့လူပေါင်းထောင်နဲ့ချီတန်းစီစောင့်ခဲ့ကြတာပါခမ်းမရဲ့မဝင်နိုင်သူအများအများကလည်းအပြင်ကမြင်ကွင်းကျယ် TV ပေါ်ကနေအားပေးခဲ့ကြပါတယ်ထရမ့်ရဲ့စီးပွားရေးနဲ့လူဝင်မှုကြီးကြပ်ရေးဆရာမူဝါဒတွေကြောင့်သူ့အပေါ်ထောက်ခံတာဖြစ်တယ်လို့ထောက်ခံသူအများကပြောကြပါတယ်2016သမ္မတရွေးကောက်ပွဲတုန်းကထရမ့်ကပ်ပြီးအနိုင်ရခဲ့တဲ့ Florida ပြည်နယ်ဟာသမ္မတရွေးကောက်ပွဲတွေအတွက်တိတ်အရေးပါတဲ့ပြည်နယ်တစ်ခုဖြစ်ပါတယ်ဒီပြည်နယ်ကမဲဆန္ဒရှင်အများစုကပါတီဆွဲမရှိဘဲဒီမိုကရက်ပါတီကိုရော Republican Party ကိုပါမဲပေးနိုင်ခြေရှိကြပါတယ်။သမ္မတရွေးကောက်ပွဲအနိုင်ရဖို့ Florida ပြည်နယ်ကအရေးပါတာကြောင့်ဒီပြည်နယ်မှာသမ္မတ Trump ရဲ့မဲဆွယ်စည်းရုံးမှုကိုစတင်ခဲ့တာဖြစ်ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့အီရန်နဲ့ဆစ်ဖြစ်လို့တဲ့ဆန္ဒမရှိကြောင်းနိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေးယိုကအင်္ဂါနေ့မှာသတင်းထုတ်တွေကိုကတိပြုပြောကြားလိုက်ပါတယ်။ဒါပေမဲ့အီရန်ရဲ့ရန်လိုတဲ့အပြုအမူတွေကိုဟန်တားဖို့အတွက်အမေရိကန်ဘက်ကအစင်သင့်ဖြစ်နေကြောင်းသူကပြောပါတယ်။ Florida ပြည်နယ်မှာရှိတဲ့အမေရိကန်ဗဟိုစစ်ဌာနချုပ်ကုကေးဌာနကိုတွားရောက်ပြီးမှဝန်ကြီးပွန်ပေယိုကသတင်းထုတ်တွေကိုအဲ့လိုပြောကြားလိုက်တာပါ။ပါရှန်ပင်လယ်ကိုအနီးဟော်မုစ်ကျေလက်ကြားမှာပြီးခဲ့တဲ့သတင်းပတ်အတွင်းယူနိုက်တက်တင်ပေါ်နှစ်ဆင်းကိုတိုက်ခိုက်ခံခဲ့ရတဲ့တပ်ပုံတွေကိုအမေရိကန်စစ်ဌာနချုပ်ပင်တဂွန်ကထုတ်ပြန်ပြီးနောက်တနေ့မှာဝန်ကြီးပွန်ပေယိုကုကွေးဌာနကိုတွားရောက်တာပါ။အဲ့ဒီတပ်ပုံတွေကိုကြီးကြီးအဖြစ်တိုက်ခိုက်မှုကိုအီရန်ရဲ့ကာကွယ်ရေးအဆောင်တပ်ဖွဲ့ကပြုလုပ်ခဲ့တယ်ဆိုတာခိုင်မာကြောင်းပင်တဂွန်အရာရှိတွေကပြောပါတယ်။အရှေ့လက်ပိုင်းဒေသကိုအမေရိကန်တပ်ဖွဲ့ဝင်1000လောက်ပို့မဲ့အကြောင်းတင်းတင်းလာနေမှာအမေရိကန်ကာကွယ်ရေးဌာနကကြေညာခဲ့ပြီးဒီတပ်ဖွဲ့တွေကိုခုခံကာကွယ်ရေးအတွက်ယူရပြီးဆစ်လွတ်ချင်းဖြစ်တယ်လို့နိုင်ငံရေးဝန်ကြီးပွန်ပေယိုကပြောပါတယ်။အမေရိကန်ကတပ်ဖွဲ့တွေဆစ်လွတ်တာဟာအီရန်နဲ့ဆစ်ဖြစ်ဖို့အတွက်ပြင်ဆင်ချက်မဟုတ်ကြောင်းလည်းဝန်ကြီးပွန်ပေယိုကပြောပါတယ်
။2014ခုနှစ်တုန်းကယူကရိန်းနိုင်ငံပေါ်ပြစ်ချခံခဲ့ရတဲ့မလေးရှားလေကြောင်းလိုင်းလေယာဉ်နဲ့ပတ်သက်လို့ Netherlands နိုင်ငံဦးဆောင်တဲ့နိုင်ငံတကာစုံစမ်းရေးအဖွဲ့ကမတင်ကားသူရုရှားအမျိုးသား3ယောက်နဲ့ယူကရိန်းတစ်ယောက်ကိုတရားစွဲလိုက်ပါတယ်။လေယာဉ်ခီးစဉ်အမှတ် MH17 လေယာဉ်ကိုလေယာဉ်ပြစ်လောင်ချာနဲ့သူတို့ကိုယ်တိုင်ပြစ်ချခဲ့တာမဟုတ်ပေမဲ့ပြစ်ချနိုင်ဖို့အနီးကပ်ပူးပေါင်းဆောင်ရွက်ခဲ့ကြတယ်လို့ဦးဆောင်စုံစမ်းခဲ့သူ Netherlands စုံစမ်းရေးမှူးကပြောကြားခဲ့ပါတယ်။မတင်ကားသူ3ယောက်ကတော့ရုရှားလူမျိုး Igor Gagin, Sergey Dubinsky နဲ့ Oleg Bulatov တို့ဖြစ်ကြပြီးတော့ Ukraine လူမျိုး Leonid Gachenko တို့ဖြစ်ပါတယ်။Netherlands နိုင်ငံ Amsterdam မြို့ကနေမလေးရှားနိုင်ငံ Kuala Lumpur မြို့ကိုအသွား Ukraine တပ်တွေရဲ့နဲ့ဒီ Russia လိုလာတဲ့တပ်ဖွဲ့တွေပဋိပက္ခဖြစ်နေတဲ့နေရာပေါ်မှာပြန်တန်းနေစဉ်မှာလေရင်ပြန်ပြစ်ချခံခဲ့ရတာဖြစ်ပါတယ်။အခုတရားစွဲလိုက်သူတွေကိုလွှဲပြောင်းပေးအပ်ဖို့ Russia ကိုရော Ukraine ကိုပါတောင်းဆိုမှာမဟုတ်ဘူးလို့စုံစမ်းစစ်ဆေးသူတွေကပြောပါတယ်။
ကမ္ဘာတဝန်းဖြစ်ပေါ်နေတဲ့စစ်မှတ်တွေတပ်ဖြတ်မှုတွေနဲ့ပဋိပက္ခတွေကြောင့်လူပေါင်း80 သန်းနေပါ အာရမအိုအိမ်ဆွန့်ခွာထွက်ပြေးကြရတယ်လို့ယူအန်အစ်စီယာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါဟာယူအန်အစ်စီယာအနေနဲ့ဒုက္ခသည်စီးရင်ကိုစတင်ပြုစုခဲ့တဲ့နှစ်ပေါင်း80အတွင်းဒုက္ခသည်အရေးအတွက်အများဆုံးလည်းဖြစ်ပါတယ်။ဒီအစီရင်ခံစာကတော့မနက်ဖြန်ဇွန်လ20ရက်နေ့မှာကြာရောက်မဲ့ကမ္ဘာဒုက္ခသည်များဆိုင်ရာနေ့အမီယူအန်အစ်စီယာကထုတ်ပြန်တာဖြစ်ပါတယ်အခုထုတ်ပြန်တဲ့ဒုက္ခသည်အရေးအတွက်80တန်းနီးပါးဆိုတဲ့အထက်မှာဗင်နီဇွဲလားမှာဖြစ်ပေါ်နေတဲ့ပိဋကကြောင့်ထွက်ပြေးကြတဲ့ဒုက္ခသည်တွေကိုထက်တွက်မထားဘူးလို့ယူအန်အစ်စီယာကပြောပါတယ်ဗင်နီဇွဲလားပိဋကကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးသူ၄တန်းဝန်းကျင်ရှိမယ်လို့ယူအန်အစ်စီယာကခန့်မှန်းထားပြီးအဲ့ဒီဒုက္ခသည်တွေအဲ့ဒီလူတွေဟာဒုက္ခသည်အဖြစ်ခလုံးငွေရှောက်မထားကြတဲ့အတွက်သူတို့ကိုဒုက္ခသည်အဖြစ်အစီအစဉ်နဲ့ထက်တွက်လို့မရတာလို့ဆိုပါတယ်ဒီဒုက္ခသည်စုစုပေါင်းရင်၃ပုံ၂ပုံဟာမြန်မာ၊ဆီးရီးယား၊အာဖဂန်နစ္စတန်တောင်ဆူဒန်နဲ့ဆိုမာလီယာစတဲ့၅နိုင်ငံတည်းကဖြစ်တယ်လို့လည်းယူအန်အစ်စီယာကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ
်။ VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9300ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနေ့တွေမှာ9နာရီတာ190 kHz 1500ကနေပြောင်းထုတ်လည်ပေးနေပါတယ်ရှင
်။ဟုတ်တယ်ဦးဒီညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဟောင်ကောင်မှာလူမှုဆန္ဒပြပွဲတွေဖြစ်ခဲ့ပြီးတဲ့နောက်ပထမဆုံးပြန်ကျင်းပတဲ့အုပ်ချုပ်ရေးကောင်စီစည်းဝေးပွဲမှာဆန္ဒပြသူတွေအပေါ်ရဲတွေအင်အားသုံးကြမ်းကြမ်းတမ်းတမ်းကင်ွယ်တွေခဲ့တဲ့အပေါ်လွှတ်တော်အမတ်တွေမေးခွန်းထုတ်ခဲ့ကြပါတယ်။ဒီမိုကရေစီလိုလားတဲ့လွှတ်တော်အမတ်တွေရဲ့စည်းဝေးအစီအစဉ်ထဲမှာဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်အပေါ်အယုံကြည်ရှိမရှိမဲခွဲဆုံးဖြတ်ရေးအဆိုပြုချက်တင်မဲ့အစီအစဉ်လည်းပါဝင်ပါတယ်။ဆန္ဒပြသူတွေအပေါ်လက်ကင်တုပ်တွေနဲ့ရိုက်နဲ့မျက်ရည်ရိုပုံးတွေအလွန်အမင်းသုံးဆွဲခဲ့တဲ့အတွက်လုံခြုံရေးဝန်ကြီးဂျွန်လီကိုတောင်းပန်ဖို့နဲ့ယာရုကနေနှုတ်ထွက်ဖို့အတိုက်ခံအမတ်တွေကတောင်းဆိုခဲ့ကြပါတယ်ဝန်ကြီးကတော့နှုတ်ထွက်ဖို့ညှင်းဆန်ခဲ့ပေမဲ့အခြေအနေပိုကောင်းအောင်လုပ်ဖို့လိုအပ်ချက်တွေအများကြီးရှိတယ်ဆိုတာကိုဝန်ခံပြီးအကြံပြုချက်တွေကိုနားထောင်မယ်လို့လွှတ်တော်အမတ်တွေကိုတုံ့ပြန်ခဲ့ပါတယ်အတိုက်ခံအမတ်တွေအားလုံးဝန်ထဲချင်းအထိတ်အမှတ်အမဲရောင်ဝတ်စုံတွေကိုဝတ်ဆင်ပြီးအဖြူရောင်ရှင်တို့တွေကိုထိုးထားကြပါတယ်စနေနေ့တုန်းကဆန္ဒပြသူတယောက်အမြင့်ကပြုတ်ကျတေဆုံးခဲ့တဲ့အတွက်10မိနစ်ငြိမ်သက်ခဲ့ကြတယ်လို့ဝန်ထဲချောင်းပြတာတဲ့အနေနဲ့ကန္နမာပန်းအဖြူဒဝင်းစီကိုလွှတ်တော်အမတ်တွေကသူတို့ရဲ့ဇပွဲတွေပေါ်မှာတင်ထားခဲ့ကြပါတယ်ရာဇဝင်းမှုကျူးလွန်တယ်လို့မတင်ကားသူတွေကိုဟောင်ကောင်ကနေတရုတ်ပြည်မှကြီးကိုလွှဲပေးမဲ့ဥပဒေကြမ်းကိုအုပ်ချုပ်ရေးမှူးကယ်ရီလမ်ကအဆိုပြုခဲ့တဲ့အပေါ်ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကစပြီးဟောင်ကောင်မှာလူတွေလမ်းပေါ်ထွက်ဆန္ဒပြခဲ့ကြတာပါစနေနေ့လူမှုဆန္ဒပြပွဲတွေပေါ်လုံခြုံရေးကအင်အားသုံးနှိမ်နှင်းခဲ့ပြီးတဲ့နောက်တနင်္ဂနွေနေ့မှာလူနှစ်သန်းလောက်လမ်းပေါ်ထွက်လာပြီးဥပဒေကြမ်းကိုပယ်ဖျက်ပေးဖို့နဲ့အုပ်ချုပ်ရေးမှူးရာထူးကနေနှုတ်ထွက်ဖို့တောင်းဆိုခဲ့ကြပါတယ်ဥပဒေကြမ်းကြောင့်ပြည်သူတွေမကြေမနက်ဖြစ်ရတာသူမှတာဝန်ရှိတယ်လို့အုပ်ချုပ်ရေးမှူးလမ်ကအင်္ဂါနေ့တုန်းကလူသိရှင်ကြားတောင်းပန်ခဲ့ပေမဲ့ရင်ထဲကမပါတဲ့တောင်းပန်မှုဖြစ်တယ်လို့အများကဝေဖန်ကြပါတယ်သူနှုတ်ထွက်ဖို့နဲ့ဥပဒေကြမ်းကိုလုံးဝပယ်ဖျက်ဖို့ဆန္ဒပြသူတွေဘက်ကနက်ဖြန်ကိုနောက်ဆုံးရက်တတ်မှတ်ထားပြီးတော့တောင်းဆိုချက်အတိုင်းမလုပ်ရင်ဂျွန်လ27ရက်တောက်ကြနေ့မှာဆန္ဒပြကြဖို့လည်းစီစဉ်ထားကြပါတယ်
ဇွန်လ19ရက်ဒီကနေ့ဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့84နှစ်မြောက်မွေးနေ့ဖြစ်တာနဲ့အညီမွေးနေ့ပွဲတွေကိုပြည်တွင်းရောပြည်ပမှာပါတပြိုင်တည်းကျင်းပကြပါတယ်။နိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့ဇနီးတို့ဦးဆောင်ကျင်းပတဲ့နေပြည်တော်လွတ်တော်ရေးရာကော်မတီအစည်းအဝေးအတွင်းကမွေးနေ့ပွဲအခမ်းအနားကိုတော့တော်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ခဲ့ပါတယ်။အဲဒီမွေးနေ့အခမ်းအနားကိုနိုင်ငံတော်သမ္မတဟောင်းဦးထင်းကျော်နဲ့ဇနီးတို့အပြင်လွတ်တော်အမတ်တွေလည်းတက်ရောက်ခဲ့ကြတာပါ။ရန်ကုန်မြို့ဗဟန်းမြို့နယ်မှာရှိတဲ့ NLD ရုံးချုပ်မှာကျင်းပတဲ့မွေးနေ့ပွဲအခမ်းအနားကိုတော့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့ဇနီးရန်ကုန်မြို့ဝင်တဲ့တခြား NLD ပါတီကတာဝန်ရှိပုဂ္ဂိုလ်တွေပါတီဝင်တွေတက်ရောက်ခဲ့ကြပါတယ်။အလားတူပဲနေပြည်တော်နိုင်ငံသားကြီးဌာနနဲ့အပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနမိသားစုဝင်တွေကလည်းတောင်ဆန်းစုကြည်မွေးနေ့ပွဲတွေကိုကျင်းပပေးခဲ့ကြပါတယ်။အခုလိုမွေးနေ့ပွဲအခမ်းအနားတွေကျင်းပပြီးမွေးနေ့ဆုတောင်းပေးကြသူတွေကိုကျေးဇူးတင်ကြောင်းတောင်ဆန်းစုကြည်ကလည်းနိုင်ငံတော်အတံပင်ခံပုဂ္ဂိုလ်ရဲ့တရားဝင် Facebook စာမျက်နှာကနေပြန်လည်ရေးသားခဲ့ပါတယ်။နိုင်ငံတကာမှာရောက်နေကြတဲ့တောင်ဆန်းစုကြည်ကိုချစ်ခင်ထောက်ခံသူတွေကလည်း Facebook လူမှုကွန်ရက်ကနေမွေးနေ့ဆုတောင်းမြတ်တာပို့ကြသူတွေရှိသလိုနိဆာယာမိတ်ဆွေပေါင်းတင်နေစူးစီးပြီးတော့မွေးနေ့ပွဲအခမ်းအနားတွေကိုကျင်းပတာတွေလည်းရှိပါတယ
်။ဆော်ဒီသတင်းတောက်ဂျမကရှိုးကြီးအသက်ခံရမှုနဲ့ပတ်သက်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာကျွမ်းကျင်သူတွေရဲ့တီးခြားစုံစမ်းမှုအရဆော်ဒီအင်ရှစ်မင်းသားမိုဟာမက်ဘင်ဆာမန်ရဲ့တာဝန်မကင်းဘူးလို့တွေးရှိခဲ့ပါတယ်။ဆော်ဒီအစိုးရကိုဝေဖန်သူတည်တင်းတောက်ကရှိုးကြီးတူရကီနိုင်ငံဆော်ဒီအာရေဗျကောင်စစ်ဝင်ရုံထဲမှာအသက်ခံရမှုနဲ့ပတ်သက်လို့စာမျက်နှာတရားကျော်ပါဝင်တဲ့အစီရင်ခံစာကိုလူ့ခွင့်ရေးဆိုင်ရာကျွမ်းကျင်သူ Agnes Galamat ကဒီကနေ့ထုတ်ပြန်ခဲ့တာပါ။ ဒီတပ်ဖြတ်မှုအတွက်ဘယ်သူကအမိန်ပေးတယ်လဲဆိုတာသူ့အနေနဲ့မပြောနိုင်ပေမဲ့စောက်ဒီအစိုးရမှတာဝန်ရှိတယ်ဆိုတာရှင်းတယ်လို့လူခွင့်ရေးဆိုင်ရာကျွမ်းကျင်သူကာလာမတ်ကပြောကြားခဲ့ပါတယ်။ဒီတပ်ဖြတ်မှုကိုအိရှိမင်းသားပင်ဆောင်မန်းအပါအဝင်နိုင်ငံအကြီးအကဲတွေမသိစရာအကြောင်းမရှိဘူးလို့သူကပြောပါတယ်။စိတ်ချရတဲ့တဲ့အထောက်အထားတွေအရသူတို့ပတ်သက်နေတယ်ဆိုတာသိရတယ်လို့လည်းအစိုးရကစားထုတ်ပြန်စင်မှာပြောကြားသွားပါတယ်။တဲ့နောက်ကရှိုဂျူတက်ခံရမှုကိုအိရှိမင်းသားဘယ်အတိုင်းတာထီသိတယ်လဲအတိအကျဘာဖြစ်ခဲ့တယ်လဲဆိုတာဆက်လက်စုံစမ်းဖို့လိုအပ်တယ်လို့လည်းပြောပါတယ်ရှင်။
အမေရိကန်သမိုင်းမှာပမာဏအများဆုံးမျိုးရည်စီဝါတဲ့အဖြစ်ဖီလာဒယ်ဖီးယားမြို့စစ်ကမ်းတစ်ခုမှာကိုကိန်းတန်ချိန်16တန်းကျော်ဖမ်းဆီးမိတယ်လို့ပြည်ထောင်စုအာဏာပိုင်တွေကအင်္ဂါနေ့မှာကြေညာခဲ့ပါတယ်။ပက်ကာမရင်းစစ်ကမ်းမှာဖမ်းမိတဲ့မျိုးရည်စီဝါတွေဟာပေါက်ဈေးဒေါ်လာ1ဘီလီယံဘိုးလောက်ရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီပမာဏနဲ့ဆိုရင်လူပေါင်းကြာနဲ့ချီတည်ဆုံနိုင်တယ်လို့အဆိုအရရှိနေဝီလီယမ်မက်ဆွင်းကကြေညာချက်ထဲမှာဖော်ပြထားပါတယ်။လိုက်ဘေးရီးယားနိုင်ငံအလံလွင့်ထူထားတဲ့ MSC ဂိုင်ရင်ကုန်တင်တင်မော့ဘောကကုန်တက်တာခုနှစ်လုံးနဲ့မှမွေးစေးတွေကိုဖွက်ထားတာဖြစ်ပါတယ်ဒီတင်မော့သားတချို့ကိုလည်းဖမ်းဆီးခဲ့ပြီးပြည်ထောင်စုအစိုးရပုံမှန်တွေနဲ့တရားစွဲဆိုထားပါတယ်ချီလီပနားမားနဲ့ဘဟားမားစ်နိုင်ငံတွေမှာရန်နာခဲ့တဲ့တင်မော့ကပက်ကာမရင်းစစ်ကံကိုအင်္ဂါနေ့ကဆက်ရောက်ခဲ့တာဖြစ်ပါတယ်ဒီတင်မော့ကိုဥရောပကိုဆက်သွားမယ်လို့ကုန်တင်တင်မော့ဥရောပကိုဆက်သွားမယ်တင်မော့ဖြစ်ပါတယ
်တရုတ်သမ္မတရှီဂျင်ပင်းနဲ့အင်္ဂါနေ့ကဖုန်းနဲ့ဆက်သွယ်ပြီးတော့အပြုသဘောဆွေးနွေးနိုင်ခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။ရှေ့သတင်းပတ်ဂျပန်နိုင်ငံမှာကျင်းပမဲ့ G20 ထိပ်သီးစည်းဝေးပွဲကြရင်လဲကုန်သွယ်ရေးကိစ္စဆက်ဆွေးနွေးဖို့အတွက်အစီအစဉ်ရှိတယ်လို့သမ္မတထရမ့်က Twitter ပေါ်မှာရေးသားအသိပေးပါတယ်။သူနဲ့ရှီမတွေ့ခင်နှစ်ဖက်တာဝန်ရှိသူတွေကြိုတင်ဆွေးနွေးကြလိမ့်မယ်လို့လည်းသမ္မတထရမ့်ကပြောကြားခဲ့ပါတယ်။တရုတ်နဲ့ဆွေးနွေးမှုအဆင်ပြေလိမ့်မယ်လို့သမ္မတထရမ့်က Florida မှာလုပ်ခဲ့တဲ့မဲဆွယ်စည်းရုံးပွဲမှာပြောကြားခဲ့ပါတယ်ရှင်။ပုံထွန်းနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုမဆူမြမွန်နဲ့ကိုဇော်ဝင်းလိုင်တို့ကကြေညာပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ barmis.voanews.com နဲ့ Facebook စာမျက်နှာ VOA Barmis News မှာလည်းထုတ်လွှင့်ချိန်နဲ့ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မာတွေကိုဆက်တိုက်တင်ပြတော့ပါမယ်ရန်ကုန်တိုင်းအတွင်းမှာ AH1N1 အမျိုးအစားတုတ်ကွေးယောဂါပိုးနဲ့တေဆုံသူ၄ဦးရှိနေပြီးဒီယောဂါပိုးတွေတွေ့ရှိထားသူတွေနဲ့ယောဂါပိုးရှိတယ်လို့တန်လျာနဲ့စောင့်ကြည့်ထားရတဲ့လူနာတွေလည်းရှိနေတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောပါတယ်။ယောဂါပိုးကူးစက်မှုအခြေအနေနဲ့ထိန်းချုပ်ရေးဆောင်ရွက်မှုတွေကိုပြည်သူ့ကျန်းမာရေးဦးစီးဌာနအသိပညာမြင့်တင်ရေးဦးစီးဌာနညွန်ကြားရေးမှူးဒေါက်တာဖြူဖြူအေးနဲ့မမေခါကဆက်သွယ်မေးမြန်းထားပါတယ
်။ဒီ H1N1 ယောဂါမြန်မာနိုင်ငံမှာစပြီးတော့ဖြစ်ပွားနေတယ်ဆိုတော့ကျွန်တော်တို့လည်းဒီနေ့တေချာလေးသိရတယ်ပေါ့နော်။ကျွန်မသိချင်တာကဒီယောဂါကလူတော်တော်များကဝတ်တုတ်ကွေးဆိုပြီးတော့သိနေကြတယ်ပေါ့နော်။ဒါကဘလို့ယောဂါမျိုးလဲ။ဘယ်ကနေပြီးတော့စပြီးကူးစက်တယ်လို့ဆရာမတို့သိထားပါလဲရှင်။
ဟုတ်တယ်ဝတ်တုတ်ကွေးလို့တော်တော်များများပြောနေကြပါတယ်။ဒါပေမဲ့အဲ့ဒီယောဂရဲ့အဖြစ်ပုံကိုကြည့်မယ်ဆိုလို့ရှင်2009ခုနှစ်တုန်းကမက္ကဆီကိုနိုင်ငံမှာဒါစပြီးတော့ဖြစ်ခဲ့တယ်ပေါ့နော်။ဖြစ်ခဲ့ပြီးတော့အခုဖြစ်တဲ့ဟာကတော့ယာဒီတုတ်ကွေးပါဝတ်တုတ်ကွေးမဟုတ်ဘူး။အဲ့ဒီတော့ကတော့ swine flu ဆိုပြီးတော့ဟိုပြောကြတယ်။ဒါပေမဲ့အခုကျွန်တော်နိုင်ငံမှာဖြစ်နေတဲ့တုတ်ကွေးယောဂမျိုးကတော့ယာဒီတုတ်ကွေးယောဂH1N1 လို့ခေါ်တာပေါ့နော်။သူကဒီရာသီအကိုပြောင်းမှာဖြစ်တတ်တဲ့တုတ်ကွေးယောဂတမျိုးဖြစ်ပါတယ်။နောက်ကျမတို့အင်္ဂလိပ်နိုင်ငံတွေမှာလည်းဖြစ်နေတာကိုတွေ့ရပါတယ်။
အဲ့တော့ဟိုဒီကာကအရင်တုန်းကကျမတို့သိခဲ့တဲ့2009ခုနှစ်တုန်းကဖြစ်ခဲ့တဲ့လူတွေတော်တော်များသိကြတဲ့တုတ်ကွေးနဲ့များဘာများဟိုကွဲပြားမှုရှိလဲနောက်ပြီးတော့ဟိုဒီကူးစက်ခံရတဲ့ယောဂပိုးကဘလောက်စိုးရင်ရလဲဘလောက်အထိပြင်းထန်လဲပေါ့နော်အသက်အန္တရာယ်တွေစိုးရင်ရတာမျိုးရှိလားအော်ဒါရဲ့ယောဂလက္ခဏာလေးတွေလဲဆရာမအစဉ်ပြေတယ်ဆိုပြောပြပေးပါရှင်
သူ့နာမည်ကတော့အပြည့်ဆုံးကတော့ influenza A H1N1 PDN09 ကိုခေါ်တာပေါ့နော်ဒီချိန်တော့ကတော့တစ်ကမ္ဘာလုံးမှာအဲဒီ2009မက္ကဆီကိုမှာတွေ့ပြီးတော့တစ်ကမ္ဘာလုံးမှာပြန့်ထန်သွားတယ်ပြန့်ထန်သွားပြီးတော့နောက်ပိုင်းမှာတော့ဒီဘက်မှာအဒီတိုကူအနေနဲ့သူ့ကိုပြန်ပြီးသတ်မှတ်တဲ့အခါမှာနာမည်ကို PDN09 ဆိုပြီးတော့တက်လိုက်တယ်တက်လိုက်ပြီးတော့ဒါကိုယာဒီတိုကူအနေနဲ့ပဲသွားလို့ဒီပညာရှင်များသတ်မှတ်လိုက်ကြတယ်သူကတော့ကျမတို့အခုလောလောဆယ်မှာဒီနည်းနဲ့တိုင်းဒေသကြီးတွေကနေပြီးတော့ဒီယောဂလက္ခဏာတွေပြင်းထန်ယောဂလက္ခဏာဖြစ်တဲ့လူသူပြောင်း40ကို70လိုက်တဲ့အခါမှာပိုးထွေရခြေဥပ္ပရပါတယ်။ဒီဆိုမှုကတော့လောလောဆယ်ဒီလေးမှုရှိသွားပါပြီ။ယောဂလက္ခဏာတွေတုတ်ကွေးယောဂလက္ခဏာတွေနဲ့တူတယ်သူတော့ဒီနည်းစရာသိအောင်ဆက်နေလို့သွားကြဖို့လိုတယ်။အဲ့ရမှာယောဂလက္ခဏာတွေပြင်းထန်လို့ရှိရင်တော့ရင်ထံဘလိုမျိုးသက်ဆိုင်ရာအဆေးအုံကြီးကိုခွဲပြောင်းတာတို့နောက်ပြီးတော့ပြစ်စစ်တာတို့အတွေးစစ်တာတို့အဲ့ဒါမျိုးတွေကိုဆောင်ရွက်တော့မှသိရမှာဖြစ်ပါတယ်
။ဟုတ်ကဲ့အဲ့တော့ဟိုဆင်မသိချင်တာကတော့ ဒါကလေထဲကနေလူလူချင်းကူးဆက်တာဆိုတော့ဒါပို့ပြီးစိုးရင်ဆရာများရှိနေလားရှင
်စိုးရင်ရပါတယ်အဲ့မဲ့ကြောက်ဖို့တော့မလိုဘူးပေါ့နော်အရင်ကြောက်ဖို့တော့မလိုဘူးပေါ့နော်လောလောဆယ်အနေထားလေဘာလို့ဆိုတော့တနိုင်ငံလုံးမှာမှညီမတို့ကတန်တရားဖြစ်တာ40ကိုတွေးချလိုက်တာမှ10ဦးဆိုတော့လေအဲ့မဲ့ပေါ့ပေါ့ဆက်ဆာတော့နေဖို့မတင်ပါဘူး
အဲ့တော့နောက်တစ်ခုကနောက်ထပ်တော့နော်ဒီလိုကူးဆက်မှုမဖြစ်အောင်ပေါ့နော်အစိုးရဘက်ကဘာလို့စီစဉ်ဆောင်ရွက်နေတာမျိုးများရှိပါလဲရှင်
အဲ့တော့ဒီနေ့တိုင်းဒေသကြီးအပြည်အဝမှာကုတ္တရေးဌာနဒီကျမ်းမာရေးဦးစီးဌာနတွေပူးပေါင်းပြီးတော့စေယုံကြီးတွေစီပေးခန်းတွေနေဆက်ဝင်ထွက်ဂိတ်တွေအဲ့မှာဒုက္ခဆန်တဲ့လက္ခဏာတွေဖြစ်ပွားနေသလားနောက်ပြီးတော့ပြင်းပြထန်တဲ့အဆုတ်ရောင်တဲ့ရောဂါလက္ခဏာဖြစ်ပွားမှုကိုတောက်ချက်ကြည့်ရှုရလုပ်ငန်းတွေကိုအရင်ထက်ပိုပြီးတော့တိုးမြင့်ဆောင်ရွက်ဖို့လိုအတွက်ကိုစီစဉ်ထားပါတယ
်ဟုတ်ကဲ့
ကျမတို့မှာ2019လောကကြီးအတွေ့အကြုံရှိပါတယ်တွေ့ကြုံရှိတဲ့အတွက်အချိန်နဲ့တပြေးညီပြင်းထန်ရေးလုပ်ငန်းတွေကိုဆောင်ရွက်သွားမှာဖြစ်ပါတယ်
အော်အခုလက်ရှိဒီနိုင်ငံခြားခီးသွားတွေနဲ့ပတ်သက်ပြီးတော့ကျမတို့မြန်မာနိုင်ငံမှာလည်းနည်းနည်းလေးဒီနိုင်ငံခြားခီးသွားကိုဟိုအားပေးနေတဲ့အချိန်ဖြစ်နေရဆိုတော့ဒီလိုဖြစ်လာတဲ့အချိန်မှာတစုံတရာကောက်ဝဲဖို့ကောဆရာမတို့ဘယ်လိုများစီစဉ်ထားပါလဲရှင်အော်နောက်တစ်ခုကကူးစက်မခံရအောင်ကျမတို့ဘယ်လိုနေထိုင်ရပါမလဲနောက်ဆောင်ရံရှောင်ရံလေးတွေဆရာမပြပြပေးလို့ရရင်ပြပြပေးပါဦး
အမှန်တုတ်ကွေးယောဂါပါပဲကျမတို့တွေတော်တော်များများတုတ်ကွေးတော့ဖြစ်ကြတာပေါ့နော်တုတ်ကွေးယောဂါလက္ခဏာတွေပဲဒီအာမုံမဲချောင်းဆုံးမဲစားရည်ရုံမဲထားနိုင်တယ်နောက်ကိုယ်လက်တွေကြိုက်ခင်းမယ်ပေါ့နော်ခေါင်းကြိုက်မယ်ပေါ့နော်အဲ့ဒါကြီးဖြစ်တယ်ဆိုတော့ H1N1 လို့ဘယ်အခါမှပြောနိုင်လဲဆိုတော့ basic ကြီးရောမှာပဲပြောနိုင်မှာဖြစ်ပါတယ်အဲ့မှာကျမတို့ဆုံးသွားတဲ့လူတွေကိုလည်းကြည့်လို့ရှင်နေအသက်ကြီးရဲ့အပိုင်းတွေနောက်ပြီးတော့ခန္ဓာကိုယ်မှာပေါ့နော်နှလုံးရောဂါတို့စိတ်ဓာတ်ရောဂါတို့ဓာတ်မျိုးတွေဖြစ်နေတဲ့လူတွေအဲ့လူတွေကတော့အထူးပို့ပြီးတော့သတိထားဖို့ဖြစ်ပါတယ်ဆောင်းရံဆောင်းရံကဘယ်လိုရှိလဲဆိုအချက်၃ချက်ပဲမှတ်ဖို့ပါနံပါတ်၁ကတော့ဒီအချူလမ်းကြောင်းကနေတစ်ဆင့်ကူးဆက်တဲ့ရောဂါဖြစ်တဲ့အတွက်စာချီတိုင်းထောက်ဆိုးတိုင်းပြင်းနဲ့နှာခေါင်းကိုတည်တည်ချာချာဟုတ်အောင်ထားပါ။နောက်ပြီးတော့လက်ကိုဒီဖက်တာနဲ့တည်တည်ချာချာဆေးပါ။ကြာခဏဆေးနိုင်အကောင်းဆုံးပါ။လူစုလူဝေးကိုတတ်နိုင်တဲ့များရှောင်ချင်ပြီးတော့ကိုယ်ရင်မှာကိုယ်နေဆိုင်ပါဆိုတော့ပဲပြောချင်ပါတယ်။အပြားလုံးကြီးလုံးပြင်ပေါ့နော်။နောက်ပြီးတော့အသက်ရှူရတာမှာပုံမှန်မဟုတ်တော့ဘဲနဲ့အသက်ရှူကြက်လာမယ်။အသက်ရှူထက်ခဲမယ်ဆိုလို့ရှိရင်ဒါကပြင်းထန်လက္ခဏာပါ။ကနာမင်းဖြစ်မယ်သတိလင့်မယ်ဆိုလို့ရှိရင်တော့ဒါပြင်းထန်လက္ခဏာလို့သတ်မှတ်ပြီးတော့ဦးဇေယျဆေးရုံဆေးရုံကိုချက်ချင်းသွားပြီးဥတာမှုခံယူဖို့လိုပါတယ
်ဟုတ်ကဲ့ပါဆရာမအခုလို့ပြောပြပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ဆရာမကြီးAH1N1 အမျိုးအစားတုတ်ဝက်တုတ်ကွေးကူးဆက်မှုနဲ့ပတ်သက်ပြီးတော့ကူးဆက်ယောဂါကာကွယ်ရေးနဲ့ကုသရေးဌာနညွှန်ကြားချက်မှုဒေါက်တာဖြူဖြူအေးကိုမမေခါကဆက်သွယ်မေးမြန်းထားတာပါရှင်။ PO မြန်မာပိုင်းကနေပို့ထုတ်နေညဘက်သတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့မွန်ပြည်နယ်ဘက်ကသတင်းနှပုတ်ဖက်ဆက်ရအောင်ပါ။မွန်ပြည်နယ်အတွင်းဖွံ့ဖြိုးရေးလုပ်ငန်းတချို့မှာမွန်ပြည်နယ်အစိုးရအနေနဲ့တင်တာမခေါ်ဘဲနှိစရာလုပ်ပိုင်ခွင့်ချပေးခဲ့တဲ့ဆိုပြီးမွန်ပြည်နယ်အရက်အဖွဲ့တွေကနေအကဏီလိုက်စားမှုတပ်ဖြည့်ကော်မရှင်ကိုတိုင်ကြားလိုက်ပါတယ်။အထူးသဖြင့်ရေးမြို့နယ်တပြည့်ရွာတစ်ရွာကိုဆက်သွယ်တဲ့အောင်တပြေနှစ်ကရင်ကျေးရွာချင်းဆက်လန်းတိဆောက်ဖို့အတွက်တင်တာမခေါ်တဲ့ကိစ္စကြိုက်တူဖျားအမိုက်မီးရှို့ဆက်ဝဲယူရမှာဘာနာရေးစီမင်းစည်းကမ်းနဲ့မညီတဲ့ကိစ္စတွေကိုတိုင်ကြားခဲ့တယ်လို့လူမှုဖွဲ့အစည်းတွေကပြောပါတယ်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါမွန်ပြည်နယ်အတွင်းဒေတာဖွံ့ဖြိုးရေးလှုပ်ဆောင်နေတာနဲ့ပတ်သက်လို့လှုပ်တော်ကိုယ်စားလှယ်တွေရဲ့မေးမြန်းချက်ပေါ်မှာဝန်ကြီးချုပ်ရဲ့ဖြေကြားချက်နဲ့ပတ်သက်ပြီးလှုပ်ဆောင်လှုပ်နှီးနဲ့မညီလို့အကတိလိုက်စားမှုရှိမရှိကိုစစ်ဆေးရေးယူပေးဖို့တိုင်ကြားရတယ်လို့ရေးမြို့နယ်လူမှုကျိုးဆောင်ဖွဲ့ကအသွေးမှုဦးအောင်နိုင်ဝင်းကပြောပါတယ
်ဒီကဲတဲ့မွန်ပြည်နယ်လွတ်တော်အစည်းအဝေးမှာဆောင်းတော်လွတ်တော်ကိုလည်းဒေါက်တာအောင်နိုင်မေးတဲ့မေးခွန်းတွေနဲ့ပတ်သက်ပြီးတော့ဒီနယ်အစိုးရကနေဒီတော့မှဝန်ကြီးနဲ့ဝန်ကြီးချုပ်ဖြစ်ပြီးမှသူ့တွေလူထုလူကြီးတွေနဲ့လွဲမားနေတယ်လို့မြင်တယ်နောက်အပိလိုက်စားမှုကကျေးရေးသူ့တွေနဲ့လည်းဒါမီးရှို့နေတယ်လို့မြင်တယ်ဒီကကကျွန်တော်တို့နောက်ထပ်ဒီမီဘက်ကမှာဆောင်ရွက်ခဲ့တဲ့အောင်တီမီကီလန်မှာ SMD ကုမ္ပဏီကိုစင်တာမခေါ်ဘဲနဲ့ခြားသားပေးခဲ့တဲ့ budget sense ထောက်ကိစ္စပေါ့။အဲ့ဒီကိစ္စရေနောက်ချက်ကကျွန်တော်တို့စိုက်ချီယိုဖီးယားမှာအမိုက်ဆုံးပြစ်ဆက်ပေါ့နော်။ပြစ်ဆက်နဲ့ပတ်သက်တဲ့လုပ်ထုံးလုပ်မှုကြီးတွေလွဲမှာအဲ့ဟာတဲ့ပတ်သက်တဲ့ဟာရေအဲ့နှစ်ခုဒီပေါ်မှာကျွန်တော်တို့ကစက်မှတ်ခြင်းနဲ့စိတ်နဲ့ကျွန်တော်တို့ကတိုင်ကြတဲ့ပေါ်ပါပဲ။
မွန်ပြည်နယ်ဘက်ဆုံဖွံ့ဖြိုးရေးအကောင်အထည်ဖော်နေတဲ့ရေးမြို့နယ်တပြေရွာတိတ်ကိုဆက်တွယ်တဲ့အောင်တပြေနှစ်ကရင်ကျေးရွာချင်းဆက်လန်းတည်ဆောက်ဖို့အတွက်နိုင်ငံတော်ခွင့်ပြုငွေကျပ်တန်းပေါင်းတစ်ထောင်ကိုတင်ဒါမခေါ်ဘဲနဲ့စောက်တန်းမြန်မာ Development Company Limited ကိုမွန်ပြည်နယ်ဝန်ကြီးချုပ်ကနေလှုပ်ပိုင်ခွင့်ပေးလိုက်တဲ့ကိစ္စဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့နှုတ်မညွန်ကြားချက်နဲ့လှုပ်ဆောင်တာလို့ဝန်ကြီးချုပ်ကလွှတ်တော်မှာဖြေဆိုခဲ့ပါတယ်။နိုင်ငံတော်သမ္မတယုံပြောရေးဆိုခွင့်ရှိသူဦးစောသေးကတော့နေပြည်တော်ရှင်းလင်းပွဲတစ်ခုမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကညွှန်ကြားတာမရှိဘဲမွန်ပြည်နယ်ဝန်ကြီးချုပ်ကလွှတ်တော်တွင်စကားမှားယွင်းပြောဆိုခဲ့ကြောင်းရှင်းလင်းခဲ့ပါတယ်။မ
มุ่งเป็นเรื่องตัวกุศลเลยอุ้มเงินเตียงห่างกันหรอตัวเลสเซอร์วงจีพีตาวงยูเนสเซนนั่งสั่งเสียบัจจัยกันละมาตีด้าด้วยเลสเซอร์มีกิจสัปปะเว้ยลำพังยีกิจสัปปะเต็นดามขอเว้ยวงจีเจ้าเย่ไม่ส่งยาเช่นนี้ด่าลูกสองเขยอะไรลูกมีเรียดูเนี่ยเดินสายเชียงลิ้มเว้ยมาเปลี่ยวสุขเข้าไปเลยดีลงงานอู่เต็นดามขอเว้ยเนี่ยเสียงวันนู้นก็มีอยู่ปีไล่ตัวใจจะโน้ตไปรู้ดีเสียงจะมีเสียงจะรู้มาตัดออกเลยน้ำจะบันไดลูกทองลุงนี่ย ไอ้มันเนี่ยใส่สุวรรณดูบาเลยกูกูเนี่ยเลิกไปแล้วถ้าได้กูตาวอยู่ได้ตลอดเลยสิกิซาวกูตาวอยู่ได้ตลอดกิซาเลยกูเชื่อมั่นแหละบาญาပြောပြီးတော့သူသာဆုံးဖြတ်ခဲ့တာ
ဒါအပြင်ကြိုက်ထုံမြို့နယ်ကကြိုက်တူယူဖီးယားအမိုက်မီရှုဆက်ဝယ်ယူရမှာပြည်နယ်စိုးရဖွဲ့ကစက်တန်းပေါင်း400ကျော်ကုန်ကြမဲ့အသေးကဖျားရောင်ပုံငွေစက်တန်း100အသုံးပြုခဲ့တဲ့အတွက်ဘန္နာရေးစီမင်းစည်းကမ်းနဲ့မညီတာတွေရှိနေလို့မွန်ပြည်နယ်လူမှုအဖွဲ့အစည်းတွေကလည်းအာဂတိလိုက်ဆန်းမှုတိုက်ဖျက်ရေးကော်မရှင်ကိုတန်ကြားထားတာဖြစ်ပါတယ်။တန်ကြားစာနဲ့ပတ်သက်လို့အာဂတိလိုက်ဆန်းမှုတိုက်ဖျက်ရေးကော်မရှင်ပြန်ကြားရေးတာဝန်ခံဦးကျော်စိုးကိုမေးမြန်းရမှာကော်မရှင်ရဲ့စီကံရဖြေချောက်ခွင့်မရှိဘူးလို့ဆိုပါတယ
်။ဒါနဲ့ဆက်သက်ပြီးတော့ပေါ့နော်။တိုင်ကြားလာကူပါတယ်တိုင်ကြားတဲ့သူတွေကနေတယ်ဆိုလို့ရှိရင်တော့ဒီတိုင်ကြားတဲ့သူကိုကျွန်တော်ကဦးရဲ့နံပါတ်ကြီးမှတ်ဖို့နေတာတည်းနေရာလေးတည်းပုံနံပါတ်ကြီးပြည့်ပြီးတော့မှမှန်ကန်တဲ့ဆိုရင်တော့မှဒီရဲ့တိုင်ကရောက်မြောက်ဦးတာဖြေပါတယ်ခင်ဗျာ။ကိုကိုတူဦးတယောက်ကနေမှဒီတိုင်ကရောက်တာမရဘူးသာသူကိုကျွန်တော်တို့အတူမှဖြေကြခြင်းမရှိပါဘူးခင်ဗျာ။ဒါကတော့ကော်မရှင်ရဲ့ကျိုးနဲ့ဆန်တော့မှခင်ဗျာ။
မွန်ပြည်နယ်စိုးရဖွဲ့ရဲ့လှုပ်ဆောင်ချက်ပေါ်မှာရေးယူဖို့တောင်းဆိုနေတဲ့ပုံမှာအုတ်ချိုးရေးပိုင်းကစီစစ်ပြီးမှပါတီကဆက်လုပ်သွားနိုင်မယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူတောက်တာမျိုးညွတ်ကပြောပါတယ
်။ကျွန်တော်ကဒီကတိုင်ချမှုမှမမှန်ဘူးအုတ်ချိုးရေးပိုင်းဒီကိစ္စကသူစီစစ်ရပါဘူး။သူစီစစ်လို့ဒီချက်ပေါ်မူတည်ပြီးတော့မှပါတီကဆက်လုပ်အောင်ဆိုစဉ်းစားတော့မယ်
။အောင်တီပြည်နှစ်ကရင်လမ်းခင်းတာမှာတင်တာမခေါ်ပဲလက်သိရချပေးတဲ့ကိစ္စပေါ်မှာပြည်ထောင်စုစိုးရဖွဲ့ကနေစီစစ်ရေးယူပေးဖို့မွန်ညညရေးပါတီထူထောင်ခွင့်ရသူတွေကနေပြီးခဲ့တဲ့လကတောင်းဆိုမှုတွေရှိခဲ့ပါတယ်။နိုင်ငံတော်သမ္မတရုံးရဲ့တင်တာဆိုင်ညာညွှန်ကြားချက်သိမ့်မြင့်ဆောင်2019အရကျဆယ်တန်းထက်လုပ်ငန်းတွေကိုစီမီစီကန်းတွေနဲ့ညီတင်တာခုံရမှာဖြစ်ပြီးဒီညွှန်ကြားချက်ကိုလိုက်နာခြင်းမရှိဘဲပြည်ထုပန္နာငွေတွေနှစ်နာဆုံးယွန့်ခဲ့ရင်အဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့အရေးယူခံရမှာဖြစ်တယ်လို့အဂတိကော်မရှင်ကကြိုတင်သတိပေးချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လဲ burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ VOA မြန်မာပိုင်းကနေပို့ထုံးနေညပဲအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။သောတာရှင်များရှင်မနက်ဖြန်ကျွလ20ရက်နေ့ဟာကမ္ဘာဒုက္ခသည်များနေပါမြန်မာနိုင်ငံဟာလည်းကမ္ဘာပေါ်မှာဒုက္ခသည်အများဆုံးထွက်ပြေးရတဲ့နိုင်ငံတွေထဲမှာတစ်ခုအပါအဝင်ဖြစ်ပါတယ်အထူးသဖြင့်တိုင်းရင်းသားဒေသတွေမှာဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခတွေနဲ့ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2019ခုနှစ်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်ပဋိပက္ခတွေနောက်ပိုင်းအင်းဒီချင်းနိုင်ငံတွေကိုထွက်ပြေးရတဲ့ဒုက္ခသည်တွေတိတ်နေကြီးရှိနေတာပါဒီဒုက္ခသည်တွေနေရပြန်နိုင်ရေးအလားအလာဘယ်လိုရှင်နေပါပြီလဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့အာရှဒေသဆိုင်ရာပြောခွင့်ရကယ်ရိုလင်းကလပ်ကိုမှခင်ဖြူတွေကဆက်သွဲမေးမြန်းထားပါတယ်ရှင
်မြန်မာနိုင်ငံအတွင်းပြိပက္ခတွေကြောင့်အိမ်နီးချင်းနိုင်ငံတွေမှာထွက်ပြေးခိုးလုံနေကြရတဲ့ဒုက္ခသည်တွေတိတ်နေချေရှိပါတယ်မြန်မာအစိုးရအနေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ဒီဒုက္ခသည်တွေနေရပြန်နိုင်ရေးဆောင်ရွက်နေတာတွေလည်းရှိပါတယ်ဆိုတော့လက်ရှိမှာဒီဒုက္ခသည်တွေနေရပြန်ဖို့အလားအလာကနှီးလာပါပြီလားဘယ်လိုများသုံးသပ်မိပါလဲရှင
် So UNHCR in refugee and displacement situations that eventually people caught up in violence and war and crisis
ဆပွဲပြည်ပခါတွေအကြမ်းဖက်မှုတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေနဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့တော့သူတို့တွေနေရကိုဘေးကင်းလုံခြုံပြီးအမြန်ဆုံးပြန်နိုင်မှုအတွက်ကျမတို့ UNHCR အနေနဲ့အမြဲတမ်းကြိုးပမ်းဆောင်ရွက်နေတာပါဖြစ်ရတွေကတော့တခုနဲ့တခုမတူပါဘူးအကြမ်းဖက်မှုတွေကြောင့်အိုးအိမ်ဆွန့်ခွာလာသူတွေကသူတို့နေရပြန်တဲ့အခါဘေးကင်းလုံခြုံမှုရှိပါမလား
အာဏာပိုင်တွေကသူတို့ကိုနောက်တစ်ချိန်ဖမ်းဆီးနှိပ်စက်ညှဉ်းပန်းတာခံရမလားဆိုတဲ့စိုးရိမ်မှုတွေရှိပါတယ်။ဒါကပဋိပက္ခတွေဒုက္ခတဲ့နေရပြင်ရေးအခြေအနေတွေနဲ့ပတ်သက်လာရင်အမြဲတမ်းထည့်သွင်းစဉ်းစားရတဲ့အချက်ပါ။ဖြစ်ရအတော်များများကတော့နိုင်ငံရေးအကျက်အတဲတွေကြောင့်ပေါ်ပေါက်လာတဲ့ပြဿနာတွေပါ
။ဟုတ်ကဲ့ဒီဒုက္ခတဲ့တွေနေရပြန်နိုင်ရေးနဲ့ပတ်သက်ပြီးတော့အဓိကစိုးရိမ်ချက်ကဘာဖြစ်ပါမလဲရှင
်။ Well, if you talk to Rohingya refugees, the most important thing for people is that they can go back with their rights.
လူရင်းချဒုက္ခတွေတွေနဲ့ပတ်သက်လာရင်တော့အဓိကကသူတို့တွေနေရက်ကိုဘေးကင်းလုံခြုံစွာပြန်ခွင့်ရဖို့နဲ့သူတို့ဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကိုအတိအမှတ်ပြုခံရဖို့ပါလွတ်လပ်စွာသွားလာခွင့်ပညာသင်ကြားခွင့်နဲ့စီကူတာခွင့်တွေအကန့်အသတ်မထားဘဲရဖို့ပါပဋိပက္ခတွေအတွင်းနေရင်တွင်မိရှုဖြစ်စီရခံရပေမဲ့သူတို့အရက်ကိုပဲသူတို့ပြန်ခြင်းကြတာပါဒုက္ခတွေစခန်းလိုတနေရာမှာစခန်းသွင်းပြီးနေရတာမျိုးကိုတော့မလိုချင်ကြပါဘူးလူကုန်တိတ်ခါရှိရှိဘေးကင်းလုံခြုံမှုရှိစွာနဲ့ပြန်ခြင်းကြတာပါ
ထိုင်းမြန်မာနယ်စပ်မှာလည်းဒုက္ခတွေသိမ်းနဲ့ချီပြီးတော့ရှိပါတယ်ဒီဒုက္ခတွေနဲ့ပတ်သက်လို့ရောသူတို့တွေနေရပြန်နိုင်ဖို့ဆောင်ရွက်နေတာတွေရှိပါလားအခြေအနေကဘယ်လိုပါလဲရှင
် They're not actively promoting return to Myanmar for this population group however
ဒီဒုက္ခတွေတွေနေရပြန်ဖို့ကိုတော့ကျမတို့ကဖိအားပေးတွန်းအားပေးတာမျိုးတော့မရှိပါဘူး။ဒါပေမဲ့ဒုက္ခတွေတွေကိုယ်တိုင်ကကိုယ်သဘောဆန္ဒနဲ့ကိုယ်နေရပြန်နေတဲ့ဆိုရင်တော့ကျမတို့ကူညီဆောင်ရွက်ပေးပါတယ်။ဒီဇွန်လအစမှာကိုပဲကိုယ်သဘောနဲ့ကိုယ်ပြန်နေကြတဲ့ဒုက္ခတွေတချို့ရှိနေတယ်လို့ကျမတို့သိထားပါတယ်။ဒီဒုက္ခတွေတွေဟာထိုင်းမြန်မာနယ်စပ်မှာဆယ်စုနှစ်တွေနဲ့ချီနေထိုင်ကြသူတွေပါ။နေရပြန်သူကတော့အနည်းချင်းသာရှိပါသေးတယ်။သူတို့တွေနေရပြန်ဖို့စိတ်ချရတဲ့အနေအထားမရှိသေးဘူးလို့ခံစားရသူတွေကများပါတယ်။ဒီလိုဆိုတော့ဒါကအချိန်ကြီးလှုပ်ဆောင်ရမယ့်ကိစ္စဖြစ်နေပါတယ်
။ဟုတ်ကဲ့ဒီဒုက္ခတွေတွေနေရပြန်ဖို့အတွက် UNHCR အနေနဲ့တွန်းအားမပေးဘူးဆိုတာကဒီပြည်တွင်းမှာစစ်ပွဲတွေဆက်ပြီးတော့ဖြစ်နေလို့လား။ဒါမှမဟုတ်ရင်ဒီဆိုးရအာဏာပိုင်တွေဘက်ကဒုက္ခတွေကိုကြိုးစားလက်ခံတာမျိုးမရှိလို့လား။ဘာကြောင့်မလဲရှင
် Because we believe that the host government and conditions will mean that when refugees return that they will do so in safety and security
ဒုက္ခသည်တွေကိုပြန်လက်ခံနိုင်တဲ့နိုင်ငံအနေနဲ့ဒုက္ခသည်တွေရဲ့လုံခြုံရေးနဲ့ဘေးကင်းလုံခြုံမှုကိုအာမခံနိုင်တဲ့အခြေအနေမျိုးဖြစ်မှဒုက္ခသည်တွေနေရာပြန်သင့်တယ်လို့ကျမတို့ယုံကြည်ထားပါတယ်ရှင်ဒါမှသာသူတို့နေရာပြန်ရတာရေရှည်ဖြစ်ပါလိမ့်မယ်လက်ရှိမြန်မာနိုင်ငံရဲ့အခြေအနေကတော့ဒုက္ခသည်တွေအတွက်စိတ်ချရတဲ့အခြေအနေမဟုတ်သေးပါဘူးဒါကြောင့်ဒုက္ခတွေတူးချင်းစီကပဲသူတို့သဘောဆန္ဒနဲ့သူတို့ပြန်ကျင်နေဆိုရင်ပြန်နိုင်ပါတယ်။ကျမတို့ UNHCR အနေနဲ့ကတော့လက်ရှိအခြေအနေမှာဒီဒုက္ခတွေတွေနေရပြန်ဖို့အတွက်ဖိအားပေးတာတွန်းအားပေးတာမျိုးတော့မလုပ်ပါဘူးရှင်
။ဒုက္ခတွေတွေနေရပြန်နိုင်ရေးဆောင်ရွက်မှုတွေမှာမြန်မာဆိုရရပူပေါင်းဆောင်ရွက်မှုတွေကရောဘယ်လိုရှိပါလဲ
We would urge the Myanmar authorities to act on their words. They have said they are ready to accept
မြမဆိုးရအနေနဲ့သူတို့ပြောတဲ့စကားတိုင်းလိုက်ပါလှုပ်ဆောင်ဖို့ကျမတို့ကတော့တိုက်တွန်းနေတာရှိပါတယ်။ဒုက္ခတွေကိုပြန်လဲခံဖို့အစဉ်သင့်ဖြစ်နေပြီးဒုက္ခတွေအတွက်လုံခြုံစိတ်ချရတဲ့အခြေအနေရှိနေပါပြီလို့သူတို့ကတော့ပြောပါတယ်။ဒါပေမဲ့တကယ်လက်တွေ့မှာဒီလိုအခြေအနေမျိုးရှိနေတာကိုတော့ကျမတို့သိမတွေ့ရပါဘူး။ဒါကြောင့်သူတို့ပေးတဲ့ကတိတွေအတိုင်းလိုက်ပါဆောင်ရွက်ဖို့တိုက်တွန်းချင်ပါတယ်။ရခိုင်အကြံပေးကော်မရှင်အကြံပြုထားသလိုရဝင်ကြဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိစွာလူကုန်တိတ်ခါနဲ့အညီနေရပြန်နိုင်အောင်ဆောင်ရွက်ပေးရပါလိမ့်မယ်။ဒီအတွက်တချို့အရေးတကြီးမဖြစ်မနေကင်တွယ်ရမယ့်ကိစ္စရပ်တွေကိုကင်တွယ်ဖြေရှင်းရပါလိမ့်မယ်။အပြောနဲ့အလုံးညီအောင်ဆောင်ရွက်ဖို့တော့အဓိကတိုက်တွန်းချင်ပါတယ်
။မခင်ဖြူတွေတင်ပြတော်တာပါရှင်။ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာလဲ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုညနေ9:00နာရီ9:00ခွဲတိ Intel Set 17နဲ့ Mia Set 3ကျူတူတွေကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကြအပြင်တိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလဲထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ကျွန်းလ19ရက်ပုံထုံးနဲ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီတိအစီအစဉ်တွေကိုလိုင်းတိုမီတာ25 30နဲ့51အပြင်လိုင်းလက်မီတာ190တို့ကနေပြီးတော့တိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူထုနဲ့ကျန်းမာရေးနဲ့အားကစားသတင်းလာတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။မြန်မာနိုင်ငံတွင်ကိုရီပုဂ္ဂလိကမီဒီယာအခန်းကဏ္ဍအကြောင်းဆွေးနွေးထားတဲ့ဥကျော်စန်သားရဲ့မြန်မာအရေးသုံးသပ်ချက်မှာကြားဖို့ရှိတာကတော့
ပုဂ္ဂလိကမီဒီယာဆိုတာကလည်းဟိုငွေကြေးရှိမှရပ်တည်နိုင်မှာ ਉਹ ငွေကြေးရှိဖို့ဆိုတာကလည်းဒီမှာစပွန်ဆာတွေရဖို့ကြော်ညာတွေရဖို့ဆိုတာပေါ်မှာမူတည်ပါတယ်ဆရာအဲ့တော့ဒီကြော်ညာတွေစပွန်ဆာတွေ
မြန်မာနိုင်ငံတွင်ပုဂ္ဂလိကမီဒီယာလောကမှာလင်းနေကြကျင်းလက်ခဲ့သူသောဆန္နာကိုကိုရဲ့ဆွေးနွေးချက်တစ်စိတ်တစ်ပိုင်းကိုကြားခဲ့ရတာပါရှင်အပြည့်စုံကိုတော့မကြခင်တင်ဆက်သွားဖို့ရှိပါတယ်အခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကလူလူနဲ့ဂျမမာရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးချင်ပါတယ်ကလေးကင်ဆာရောဂါဟာဖွံ့ဖြိုးပြီးနိုင်ငံတွေမှာ80ရာခိုင်နှုန်းကျော်ဖျောက်ခင်းအောင်ကုသနိုင်ပြီးမြန်မာနိုင်ငံမှာလည်း60ရာခိုင်နှုန်းကျော်ဖျောက်ခင်းအောင်ကုသနိုင်ဖို့ကြိုးစားနေကြပါတယ်။ဒီနေရာမှာမိဘအနဲ့အပြင်ကပံ့ပိုးမှုတွေလိုအပ်နေတာပါ။လူလူနဲ့ဂျာမားရဲ့အစီအစဉ်မှာဒေါက်တာတန်စောကတင်ဆက်ပေးထားပါတယ
်။ကင်ဆာရောဂါလို့ပြောလိုက်ရင်လူအများစုကကြောက်ရွံ့ထိတ်လန့်မှုတွေနဲ့အတူဆွေးရင်ပြူဝံမှုတွေဖြစ်ကြမှာပါ။ယောဂဝိနာကြောင့်ခံစားရမယ့်နာကျင်မှုတွေအပြင်စိတ်ဓာတ်ပန်းဆိုင်ရာထိခိုက်မှုနဲ့ငွေကြေးကုန်ကျမှုတွေကိုလည်းရင်ဆိုင်ကြရမှာဖြစ်ပါတယ်။ယနေ့ကလေးတွေမှာကင်ဆာယောဂဖြစ်ပြီးဆိုရင်မိဘတွေအနေနဲ့ဆွေးရင်ပြူဝံမှုတွေကိုပိုပြီးကြုံရရလိမ့်ရှိတယ်လို့မြန်မာနိုင်ငံဆရာဝန်အသင်းဥက္ကဋ္ဌဖြစ်သူသွေးယောဂအထုကုဆရာဝန်ကြီးပမောက္ခဒေါက်တာဦးရေမရာကပြောပါတယ်
။ကင်ဆာဆိုရင်ရီတော်လေးထိတ်လန့်ခြောက်ခြားကြရတယ်ပေါ့နော်။ကင်ဆာလို့ပြောလိုက်တာနဲ့ဒါသိမင်းရင်ဆိုင်ရတော့မယ်။ကင်ဆာလို့ပြောလိုက်တာနဲ့ဒါဝေဒနာခံစားရတယ်မယ်။နာကျင်မှုတွေခံစားရတော့မယ်။ဘုကုံကြေးချရင်အများကြီးပုံတော့မယ်။ဒါဒီထိတ်လန့်ခြောက်ခြားမှုတွေအများကြီးရှိတယ်။တကယ်ကင်ဆာဖြစ်လာပြီဆိုတော့လည်းတကယ်ကိုဒီယောဂဝေဒနာခံစားရတယ်မကဘူး။စိတ်တကြတာတွေရောငငွေကြီးဒုက္ခရောက်တာတွေရောအကုန်လုံးပါ။ကလေးတွေဆိုတော့ပိုဆိုးတယ်။အဲ့တော့စဉ်းစားကြည့်ပေါ့နော်။ကလေးတယောက်ဖြစ်ပြီဆိုမိဘတွေဘယ်လောက်တောင်ခံစားရမလဲဆိုတော့
ကလေးကင်ဆာယောဂါတွေဟာကျွတ်တေကာဝယ်လို့မရတဲ့ကင်ဆာယောဂါတွေဖြစ်ပေမဲ့ကုသတဲ့နေရာမှာတော့ပျောက်ကင်းအောင်ကုသနိုင်မှုအခွင့်အရေးများတဲ့ကင်ဆာယောဂါတွေဖြစ်ပါတယ်။ကလေးကင်ဆာယောဂါဖြစ်ပွားမှုနှုန်းကိုလျှော့ချဖို့ထက်ယောဂါဖြစ်ပြီဆိုရင်ပျောက်ကင်းအောင်ကုသနိုင်မှုကသာပိုပြီးကြိုးစားရမှာဖြစ်တယ်လို့ရန်ကုန်ကလေးဆေးရုံကြီးမှဆေးရုံအုပ်ဖြစ်သူဒေါက်တာဒေါ်အေးခိုင်ကပြောပါတယ်
။ဆိုတော့ဖြစ်ပွားမှုနှုန်းလျှော့ချဖို့ဆိုတာတော့ဆရာမကအဲ့ဒီဟာတော့ဆရာမတို့တတ်နိုင်တဲ့အပိုင်းမဟုတ်တယ်လို့မထင်သေးဘူး။ဒါပေမဲ့လည်းသိဆုံးမှုနှုန်းလျော့ချအောင်နော်စောစောစီစီယောဂါကိုသိရှိနိုင်ရမယ်အစင်းနေနေမှာပဲကုသနိုင်ရမယ်ထိရောက်စွာကုသနိုင်တဲ့နေရာကိုရောက်လာနိုင်ရမယ်ဆရာမတို့ဆီမှာဆိုရှင်ဝေးရလာတဝေးရလာရလို့ရှိရင်အချင်းပြရလာရလို့ရှိရင်အစားတည်းအဲ့နေရာကိုကုသမှုရအောင်လာနိုင်ရမယ်ကုသတဲ့အချိန်ကိုပေးနိုင်ရမယ်နေနိုင်ရမယ်အဲ့လိုနေနိုင်ဖို့ဆိုတာလည်းတို့မှာခက်ခဲတဲ့မျိုးစုံကိုယ့်ရဲ့ဒေသမှာမိသားစုနေရာမှာကြံ့ရင်ခဲ့တဲ့အခက်ခဲတွေကိုလည်းတစ်ဖက်တစ်လမ်းကဝိုင်းဝန်းဖြည့်ရှင်းပေးနိုင်တဲ့အနေအထားမျိုးရှိမှာကုသရဲ့ဘက်ဆိုင်ရာမှာကုသမှုမှာအတွေ့အကြုံရှိရတဲ့လူတွေရောကုသမှုပစ္စည်းစေပြည့်စုံမှုစီဝါရဲ့ပြည့်စုံမှုယောဂရှာဖို့ပစ္စည်းရဲ့ပြည့်စုံမှုဒီဟာတွေအကုန်လုံးလိုအပ်ပါတယ်
ဖွံ့ဖြိုးပြီးနိုင်ငံတွေမှာကလေးကင်ဆာယောဂတွေဟာရာဂိုင်းနှုန်း80ကျော်ပျောက်ခင်းအောင်ကုသနိုင်တဲ့ယောဂတွေဖြစ်ပါတယ်ဖွံ့ဖြိုးဆဲနိုင်ငံတွေနဲ့ဖွံ့ဖြိုးမှုအရင်နောက်ကျတဲ့နိုင်ငံတွေမှာတော့20ရာဂိုင်းနှုန်းကျော်သာပျောက်ခင်းအောင်ကုသနိုင်သေးတဲ့အခြေအနေရှိတာကြောင့်ပျောက်ခင်းအောင်ကုသနိုင်တဲ့ရာဂိုင်းနှုန်းတွေဒီထက်ပိုပြီးမြင့်တက်လာသေးဖို့အတွက်အဖွဲ့အစည်းအသီးသီးနဲ့ပူးပေါင်းပြီးအပြေရှာခြင်းဖြစ်တယ်လို့ကလေးထုခုဆရာဝန်ကြီးဖြစ်သူဒေါက်တာတင်မျိုးနှင်းကပြောပါတယ
်ဆေးကုတဲ့အခါကျလို့ရှိရင်လည်းမိဘတွေရဲ့ပြဿနာတွေလက်ဆံဒီငွေကြေးခက်ခဲတယ်သွားရည်လာရည်အခက်ခဲတယ်အဲ့ဒီဟာတွေအကုန်လုံးမှာကျမတို့ဘယ်လိုမျိုးဒီစိတ်ကူတာကိုပြီးအောင်ကုပါမလဲပြီးအောင်ကုအောင်လုပ်ရမလဲဘာဖြစ်လို့လဲဆိုတော့ကျမတို့သူတို့နိုင်ငံမှာ80ရာခိုင်နှုန်းအောင်မြင်နေဆိုတာတစ်ယောက်တရာကုလို့ရှင်69ယောက်ကအပြီးထိကုပါတယ
်ဟုတ်ကဲ့ကျမတို့
ဆီမှာကျတော့80ဘာဖြစ်လို့80ရာခိုင်နှုန်းအောင်မြင်လို့လဲဆိုရင်အယောက်တရာကုလို့ရှင်အဆုံးမှာ60လောက်ပဲရှိပါတယ်ဟုတ်အဲ့လိုမျိုးလေးတွေရှိလာတဲ့အခါမှာအောင်မြင်မှုဟာအရန်กว่าလာတဲ့
ဖွံ့ဖြိုးပြီးနိုင်ငံတွေမှာ80ရာခိုင်နှုန်းကျော်ပျောက်ကင်းအောင်ကုသနိုင်တဲ့ကလေးကင်ဆာယောဂါတွေကိုမြန်မာနိုင်ငံမှာလည်းပျောက်ကင်းအောင်ကုသနိုင်တဲ့ရာခိုင်နှုန်းတွေပို့ပြီးမြင့်တက်လာစေဖို့အတွက်ဆောင်ရွက်နေနေရမှာကျောင်းဝင်းရဲ့ကုသမှုပိုင်းကအရေးပါလို့ရေသိမ်းသမားတွေရဲ့ကင်ဆာယောဂါနဲ့ပတ်သက်တဲ့အသိပညာဗဟုသုတတွေကလည်းအရေးပါပါတယ် ရင်းနေမိမလေးအနေနဲ့မိမိတို့ရဲ့ရင်းနေငယ်လေးတွေမှာကင်ဆာရောဂါလို့တနည်းအားဖြစ်ဖွယ်လက်
ခံပါတယ်။ချဖို့ပဲပမာပြရတော့
တကြနာပဲလေခလေးထုမှုဆရာဝန်ကြီးတွေနဲ့ပြသတိုင်းနေပြီးကုသမှုတွေကိုအများဆုံးခံယူပေးဖို့လိုတယ်လို့ပေါမောက်ခဒေါက်တာဦးရေမရာကပြောပါတယ်
။မိမတွေအနေနဲ့ဘက်ကအာကင်ဆာဆိုရင်သိပြီဆိုလို့ရှိရင်ဟာကုလို့မရဘူးဆိုပြီးတော့လက်လျှော့ပြီးနေကြတယ်ပေါ့နော်။ဒါလည်းဒါမိမတွေအနေနဲ့ပေါ့နော်မိမဆွေမျိုးတွေဘက်ကဒီခလေးကင်ဆာဖြစ်လာလို့ရှိရင်တော်တော်များများကိုတက်တောင်ကူလို့ရတယ်ပျောက်ကင်းအောင်ကူလို့ရတယ်ဒါကုသမှုခံယူလို့ရတယ်เนาะအဲ့တော့သူတို့ဘက်ကလည်းဒါအောင်နေပြီးတော့ကျွန်တော်တို့ကကကြွန်းတဲ့ဆရာဝန်ကြီးတွေပြဖို့เนาะကျွန်တော်တို့ခလေးဆေးဝန်ကြီးတွေမှာလာပြပြီးတော့ကုသမှုခံယူဖို့ပေါ့เนาะအဲ့လိုလုပ်ဖို့လိုရ
ကျမရေဖွဲ့စည်းတွေအနေနဲ့လည်း2030ခုနှစ်ကိုရောက်တဲ့အခါခလေးကိစ္စယောဂါတွေကို60ရာခိုင်နှုန်းကျော်ပျောက်ကင်းအောင်ကုသနိုင်တဲ့အထိကြိုးပမ်းဆောင်ရွက်နေကြတာပါပြင်းပြပကအဖွဲ့အစည်းအသီးသီးနဲ့ဆွေးနွေးညှိနှိုင်းပြီးခလေးကင်ဆာရောဂါတွေကိုရာဂိုင်းနှုန်းပိုပြီးပျောက်ကင်းအောင်ကုသနိုင်ဖို့အတွက်ပူးပေါင်းအဖြေရှာနေကြတယ်လို့ဒေါက်တာဦးရေမရာကပြောပါတယ
်အပီပီဆိုင်ရာအကူအညီတွေလည်းရယူတာပေါ့နော်အဲ့တော့ဒီလိုအစည်းအဝေးမှာဒီနေ့ဆိုကြီးတိုင်းမယ်ဆိုရင်ကျွန်တော်တို့ကကမ္ဘာ့ကျန်းမာရေးအဖွဲ့ပါလာတယ်ပြီးတော့မှ UK နိုင်ငံကဒီ World Child Cancer ဆိုတဲ့အဖွဲ့ပါလာတယ်ပြီးတော့မှကျွန်တော်တို့ကဒီအမေရိကန်နိုင်ငံက St. Jude ဆိုတဲ့အဖွဲ့ပါလာသူတို့ကလည်းသူတို့ဘက်ကနေပြီးတော့ဒီစိတ်ဝင်စားတဲ့လူတွေ၊ကူညီကြတဲ့လူတွေ၊နောက်သူတို့ဘက်ကပညာရှင်တွေခေါ်လာပြီးတော့ကျွန်တော်တို့ဝိုင်းဝန်းပြီးလုပ်ကြတယ်
။ဖွံ့ဖြိုးပြီးနိုင်ငံတွေမှာ80ရာခိုင်နှုန်းကျော်ပျောက်ကင်းအောင်ကုသနိုင်တဲ့ခလေးကင်ဆာရောဂါတွေကိုမြန်မာနိုင်ငံမှာလည်း60ရာခိုင်နှုန်းကျော်ပျောက်ကင်းအောင်ကုသနိုင်တဲ့အထိကြိုးပမ်းဆောင်ရွက်နေကြတာကြောင့်ရင်းနှီးမိသားစုနဲ့အခြားအဖွဲ့အစည်းအသီးသီးကလည်းပူးပေါင်းကူညီဆောင်ရွက်ပေးဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်။ကျွန်တော်တန်းစောပ
ါ။လူလူနဲ့ဂျာမားရေကဏ္ဍကိုနားဆင်ခဲ့ရတာပါရှင်။ခုတော့မြန်မာနိုင်ငံတွင်ကိုရီပုဂ္ဂလိကမီဒီယာအခမ်းအနားအကြောင်းဆွေးနွေးထားတဲ့ဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံတွင်ပုဂ္ဂလိကမီဒီယာတွေဟာအမိအခိုအထောက်အပံ့တွေအပေါ်အဓိကထားအားထားရည်တည်နေရတဲ့အတွက်လွတ်လပ်မှုအကန့်အသတ်တွေရှိနေစေဖြစ်ပါတယ်။ဒါအပြင်စစ်အစိုးရတွေခေတ္တကတမျက်နာကိုရာကြည့်ခဲ့ရပေမယ့်အခုအခါမျက်နာနှစ်ခုကိုကြည့်နေရတဲ့အတွက်ပိုးပြီးတော့အခက်ကြုံရတယ်လို့မြန်မာနိုင်ငံတွင်ပုဂ္ဂလိကမီဒီယာလောကမှာ၄နှစ်ကြာကျင်လည်ခဲ့သူဒေါ်စန္ဒကုကုတမမဟုတ်ဒေါ်ညိုညိုလွင်းဆိုသူကဆိုပါတယ်အသေးစိတ်ကိုတော့ဒေါ်ဆန္ဒကူကူနဲ့ဦးကျော်ဆန္ဒတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်အညူတို့ရဲ့ခေါ်ပြစီခင်ဗျာကျွန်တော်တို့ VOA group ပြန်လည်ရောက်ရှိလာရတဲ့ကြိုဆိုပါတယ်ဝန်သာပါတယ်မညူဟာမြန်မာနိုင်ငံမှာပုဂ္ဂလိကမီဒီယာလုပ်ငန်းမှာနှစ်တော်တော်ကြာကြာလုပ်ကိုင်ခဲ့ပါတယ်ဒီကထွက်သွားပြီရနောက
်ဟုတ်ကဲ့
အဘလောက်ကြာခဲ့ပါလဲအကြံဉာ
ဏ်လေးနှစ်၄ပါးလောက်ရှိမယ်ဆရာ
ဟုတ်ကဲ့ကျွန်တော်အဲ့ဒီမြန်မာနိုင်ငံပုဂ္ဂလိကမီဒီယာကိစ္စကိုမေ့ကျင်တာဖြစ်ပါတယ်ပထမဆုံးမေ့ကျင်တာမြန်မာနိုင်ငံမီဒီယာတွေကြောင့်ပြောရင်လွတ်လပ်မှုပေါ့လေ independent blog ဖြစ်တယ်လို့မေ့ကြပါတယ်လွတ်လပ်မှုဆိုတာနှစ်ပိုင်းပေါ့ commercially စီးပွားရေးအပြင်လွတ်လပ်မှုရှိသလားနောက်တစ်ခုကသတင်းလုပ်တဲ့နေရာမှာ editorially လွတ်လပ်မှုရှိသလားဆိုတာဖြစ်ပါတယ်နှစ်ခုလုံးကဆက်ဆက်နေရတင်တယ်ဆိုတော့အဲ့အဖြေတို့မမေ့ခင်မြန်မာနိုင်ငံမှာရောဒီကိစ္စနှစ်ခုဆက်ဆက်နေပါလားစီးပွားရေးအရမီကိုအားထားရမှုကြောင့် editorial ဘက်မှသတင်းတိဖြတ်တဲ့တင်ဆက်တဲ့ဘက်မှစီးပွားရေးထောက်ပံ့နေတဲ့ကိစ္စကိုငက်ကွက်ပြီးတော့ editorially ဆုံးဖြတ်ခဲ့ရသလားဆိုတော့အကြံဉာဏ်ပြောပါခင်ဗျာ
ဆက်ဆက်နေတယ်လို့ပဲပြောရမှာပေါ့နော်။ဘာဖြစ်လို့လဲဆိုတော့ပုဂ္ဂလိကမီဒီယာဆိုတာကလည်းဟိုငွေကြေးရှိမှရပ်တည်နိုင်မှာ哦။ငွေကြေးရှိဖို့ဆိုတာကလည်းဒီမှာစပွန်ဆာတွေရဖို့၊ကြော်ညာတွေရဖို့ဆိုတာပေါ်မှာမူတည်ပါတယ်ဆရာ။အဲ့တော့ဒီကြော်ညာတွေစပွန်ဆာတွေပေးနိုင်တဲ့လူဆိုတာကလည်းဟိုလုပ်ငန်းရှင်တွေပဲပေးနိုင်တာပေါ့เนาะအဲ့တော့ဒီလုပ်ငန်းရှင်တွေရဲ့မျက်နှာကိုကြည့်ပြီးတော့တချို့သတင်းတွေကဟိုအတိအကျလွလွလပ်လပ်မတင်ပြနိုင်တာမျိုးတော့ရှိတတ်တာပေါ့လေ
အဲ့လုပ်ငန်းရှင်ဆိုတဲ့နေရာကိုကျွန်တော်နည်းနည်းလေးထပ်ပြီးမေ့ချင်တာမြတ်သားဖြင့်ဗမာပြည်ရဲ့လုပ်ငန်းရှင်တွေဟာ cronies တွေလို့သုံးရပါတယ်တချင်ကအနာစီကြတဲ့လူတွေလောလောဆယ်အနာစီနေစေပုဂ္ဂိုလ်တွေရဲ့အဆက်အနွယ်တွေနဲ့တိပွားနေတဲ့ပုဂ္ဂိုလ်တွေလို့ဆိုကြပါရစေ။ဆိုတော့ဒီလူရဲ့တစင်အဲ့ဒီအနာရှိခဲ့တဲ့လူတွေလောလောဆယ်အနာရှိနေတဲ့လူတွေရဲ့သဘောထားကိုငက်ကွက်ရတယ်လို့ပြောရင်ပူမှန်မလားခင်ဗျာ
။ဆရာပြောချင်တာဒီခရိုနီတွေကိုတိုက်ရိုက်မဟုတ်ပဲနဲ့ခရိုနီတွေနဲ့ပတ်သက်ဆက်နွယ်နေတဲ့အာဏာပိုင်တွေကိုပြောချင်တာလားဆရာ။
ဟုတ်ပါတယ်။သူတို့နဲ့ဆက်ဆက်နေရပေါ့
။ဟုတ်ကဲ့။မြန်မာနိုင်ငံလက်ရှိအခြေအနေကတော့စီးပွားရေးလုပ်မယ်ဆိုလို့ရှိရင်ဒီအာဏာပိုင်အဖွဲ့အစည်းတွေကတော့တနည်းမဟုတ်တနည်းပတ်သက်နေရမှာပဲဆရာ။အဲ့တော့ဒီအခုတော့ခရိုနီဆိုတဲ့အခေါ်အဝေါ်နည်းနည်းလေး ဟိုတုံးတာညော့သွားပြီလို့ပြောရမှာပေါ့နော်နိုင်ငံရဲ့ဟိုနိုင်ငံအတွက်ထောက်ပံ့ပေးနေတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေဆိုတဲ့အသုံးမျိုးပြောင်းသုံးလာတာတွေ့ရပါတယ်အဲ့တော့ဒီဒါမဲ့အဲ့ဒီလုပ်ငန်းရှင်ကြီးတွေကလည်းတနည်းမဟုတ်တနည်းဒီအစိုးရအဆက်ဆက်နဲ့ပတ်သက်နေရတာပါပဲအဲ့တော့ထိတ်ဆက်မှုတွေကတော့အကုန်လုံးရှိနေတာပါပဲဆရာ
အဲ့တော့ဘာပဲပြောပြောမြန်မာနိုင်ငံရဲ့မီဒီယာဟာပုဂ္ဂလိကမီဒီယာပေါ့လေဘယ်လိုမျိုးလုံးဝကင်းမဲ့တဲ့မီဒီယာလို့ပြောဖို့ခက်တယ်လို့ဆိုရမှာပေါ့ခင်ဗျာ
အခုလက်ရှိအခြေအနေကဘယ်လိုမျိုးကင်းနေလို့လဲပြောလို့မရဘူးဘယ်လိုက်နေတယ်လို့လည်းပြောလို့မရဘူးတချို့ကြတော့လေဘယ်လိုက်မှုကင်းကင်းနဲ့ကိုဖော်ပြတဲ့ဟောမီဒီယာသမားတွေလည်းရှိပါတယ်ဆရာအဲ့တော့ကျောင်းကခြုံပြီးတော့အလုံးဝဘယ်လိုက်မှုရှိနေတယ်လို့ပြောလိုက်ရင်လေတို့စော်ကားရကြမယ်လေအဲ့တော့ဘယ်လိုက်မှုကတော့အနည်းနဲ့အများဆိုတယ်လို့ရှိနေသေးပါပဲဒါပေမဲ့ဘယ်လိုက်မှုမရှိတဲ့သတင်းဖော်ပြမှုတွေတော်တော်များများကိုလည်းတွေ့လာရပါတယ
်ဟုတ်ကဲ့အဲ့လိုဘယ်လိုက်မှုမရှိတဲ့သတင်းသမားတွေပုံမူပေါ်ထွက်လာအောင်မီဒီယာလွတ်လပ်ခွင့်ပေါ်လေမီဒီယာတွေဟာအမိခိုးကင်းမဲ့ဖို့လည်းပဲလိုတယ်လို့ထင်ပါတယ်ဆိုတော့မြန်မာနိုင်ငံပုဂ္ဂလိကမီဒီယာတွေဟာအမိခိုးကင်းကင်းရပ်တည်နိုင်တဲ့အခြေအနေရပ်တည်နိုင်မဲ့အလားတူနဲ့သုံးသပ်ပါမယ
်အမိခိုးကင်းကင်းရပ်တည်နိုင်မှုဆိုတာတော့ဆရာအခုလောလောဆယ်တော်တော်လေးကိုခက်ခဲလို့ပြောရမယ်ဘာဖြစ်လို့လဲဆိုတော့တချို့မီဒီယာလုပ်ငန်းရှင်တွေကိုယ်တိုင်ကဟိုခရိုနီလို့ပြောလို့ရမယ်အစိုးရအဆက်ဆက်နဲ့ပတ်သက်ဆက်နွယ်ခဲ့တဲ့သူတွေဖြစ်နေတော့သူတို့ကိုယ်တိုင်ကမီဒီယာတွေထောင်ထားတာဖြစ်နေတယ်လေဆိုတော့ဒါလုံးဝကိုဘယ်လိုက်မှုကင်းနဲ့လွတ်လပ်တဲ့မီဒီယာလို့တော့ပြောလို့တော့မရအောင်ဆရာဖြစ်လာဖို့လည်းအချိန်တော်တော်ယူရအောင်မယ်နဲ့တူတယ်ဟိုတကယ်ကိုဘယ်လိုက်မှုမရှိပဲလှုပ်ချင်တဲ့မီဒီယာကိုမီဒီယာလို့ဖော်ဆောင်ချင်တဲ့လုပ်ငန်းရှင်မျိုးတွေပေါ့နော်ငွေရှိတဲ့လူတွေအဲ့လိုလူတွေကဒါမီဒီယာကိုထူထောင်မဲဆိုမှတကယ်လွတ်လပ်တဲ့မီဒီယာတွေဖြစ်လာနိုင်မှာပါဆရာအခုလောလောဆယ်အခြေအနေကတော့ဟိုလွတ်လပ်တဲ့မီဒီယာဆိုတာကတော့သိမရှိတလို့ပါပဲ
ဒီကိစ္စနဲ့ပတ်သက်ပြီးနောက်ဆက်ပြီးမေးချင်တဲ့မေးခွန်းတစ်ခုကတော့တချို့ဝေဖန်သူတွေကပုဂ္ဂလိကမီဒီယာဖွံ့ဖြိုးမှုမရှိတာဟာနိုင်ငံပိုင်မီဒီယာကချုပ်ကင်ထားတဲ့အတွက်ကြောင့်အဲ့ဒီမှာပိုအားစာနေတယ်ဆိုတော့နိုင်ငံပိုင်မီဒီယာဘက်ကသူတို့ရဲ့လုပ်ငန်းတွေကိုရှော့ပေးရမယ်ပုဂ္ဂလိကမီဒီယာကိုပံ့ပိုးကူညီမှုပေးရမယ်အဲ့လိုသဘောမျိုးပြောရပါတယ်အဲ့ဒါကတော့မင်းတို့ဘာပြောလို့ပါလဲ
အခုနောက်ပိုင်းမှာတော့ဒီပုဂ္ဂလိကမီဒီယာတွေကိုတော်တော်လေးဟိုဖြေလျှော့လာတာတွေ့ရပါတယ်ပြီးခဲ့တဲ့နှစ်ပိုင်းတွေရဆိုလို့ရှိရင်လည်းဒီ free to air line တွေပေါ့နော်ဒီအစိုးရ၅လိုင်းအသစ်ချပေးလိုက်တာကိုတွေ့ရတယ်ဒါပေမဲ့အဲ့ဒီအပေါ်မှာဟိုတချို့စီကန်ကန်တန်းချက်လေးတွေကတော့ရှိနေသေးပေါ့လေဒါပေမဲ့ဟိုအရင်ကတည်းကရင်တော့ဟိုမီဒီယာတွေအများကြီးဖြစ်လာတယ်နောက်ပြီးတော့ဒီအစိုးရပိုင်းမီဒီယာတွေနဲ့အပြိုင်လွှင့်ထုတ်လာနိုင်တာတော့တွေ့ရပါတယ်ဆရာ
နောက်တစ်ခုကပြည်သူလူထုရဲ့မီဒီယာအပေါ်စိတ်ဝင်စားမှုလည်းနည်းနည်းမေ့ကျင်ပါသေးတယ်။ဘယ်လိုမီဒီယာကိုသူတို့ပူကြိုက်ကြပါလဲ။ print media ရောမြန်မာပြည်မှာခေတ်စားသေးလား။ဒါပေမဲ့ journal တွေကတော့အများကြီးထွက်နေရလဲကြားပါတယ်။အတိုင်းရှင်ပြောပါဘယ်ဟာလူကြိုက်အများဆုံးမီဒီယာဖြစ်နေသလဲ
။မြန်မာပြည်မှာလူကြိုက်အများဆုံးကတော့ online facebook ပေါ်ဆရာရယ်ဘသူ့ကိုပဲကြည့်လိုက်ကြည့်လိုက်သတင်းဖတ်လဲ facebook မှာပဲဖတ်တယ်။ဘာအကြောင်းအရာသိချင်းသိချင်းမြန်မာပြည်သားတွေအကုန်လုံးက facebook ပေါ်မှာအရန်အားထားလုံးအားကြီးပါတယ်။ဒီမီဟို website တွေဘာတွေတွားပြီးတော့ကြည့်တယ်ဘာညာဆိုတာမရှိသလောက်ပဲအထူးသဖြင့်ဒီသတင်းကိုကြည့်ပြီးဆိုတာနဲ့ facebook ကကြည့်ကြတယ်ဆိုတဲ့ဟာမျိုးပေါ့နော်။အဲ့တော့တစ်ချိန်က print media တွေအကုန်လုံးကလည်းအခုသူတို့ရဲ့လမ်းကြောင်းကဟို print ထုတ်တာလဲထုတ်တာပဲ။ဒါပေမဲ့ဒီစာဆောင်ကိုဝယ်ဖတ်တဲ့လူတွေကတော်တော်နည်းပါးလာတဲ့အခါကျတော့ဒီ print ထုတ်တဲ့ media တွေအကုန်လုံးကလည်း facebook ပေါ်ကိုရောက်လာကြတယ်။အဲ့တော့ပရိသတ်ရဲ့အားပေးမှုကိုကြည့်လိုက်မယ်ဆိုလို့ရှိရင်လည်းစာဆောင်ကိုဝယ်ဖတ်တာတဲ့ facebook ပေါ်မှာတရင်သွားဖတ်တယ်ဆိုတာကဟိုလောလောဆယ်ဖြစ်နေတဲ့အခြေအနေကြီးပေါ့နော်ဆရာ
။အဲ့တော့ facebook မှာတွေ့ရတဲ့ online မှာတွေ့ရတဲ့ media တွေကအဲ့ဒီထက်မှသတင်းဌာနတွေကတရားဝင်ရေးပြီးတော့တင်တယ်ဆိုတော့ဒါစိတ်ချရတဲ့ခိုင်လုံတဲ့သတင်းတွေမှန်တဲ့သတင်းတွေဖြစ်မှာပေါ့လေဒါပေမဲ့ citizen journalist တို့ခေါ်တဲ့လူတိုင်းကောက်ပြီးရေးနေရတာလည်းအများကြီးပဲဆိုတော့ဒီနှစ်ခုရောပြည်သူတွေမြန်မာပရိသတ်တွေခွဲခြားဆင်ခြင်ကြတယ်လို့ထင်ပါသလား
အဲ့ဒါကတော့ဆရာဒီ Facebook ရဲ့ပရိသတ်ဆိုတာကလည်းဟိုလူတန်းစားအတီးတီးရှိတာပေါ့နော်ဆရာသူပညာတတ်တဲ့လူရန်စားရှိမယ်အလေအလတ်လူရန်စားရှိမယ်တကယ်ကိုအောက်ခြေလက်လုံးလက်စားလူရန်စားတွေရှိမယ်အဲ့တော့သူတို့ဖတ်တဲ့သတင်းတွေပေါ်မှာယုံကြည်မှုကလည်းအဲ့ဒီကျောင်းကတော့အဲ့ဒီလူရန်စားပေါ်မှာမူတည်သွားတယ်လို့ဆင်ခြင်မိတယ်ပေါ့နော်တကယ်ဆင်ခြင်ဉာဏ်ရှိတယ်တွေးတောတတ်တယ် ဆိုရဲလူရန်စားတွေကတော့ဟာဒီတရင်ကဖြစ်နိုင်တယ်မဖြစ်နိုင်ဘူးဆိုတာမျိုးသူတို့ဆုံးဖြတ်နိုင်တယ်တရင်တပုတ်ကိုဖတ်လိုက်ပြီးတော့ဒီဟိုမီဒီယာကြီးတွေကပြောရဲမဟုတ်ဖဲနဲ့ဒီကုနာဆရာပြောရဲပုဂ္ဂလိကတင်တဲ့မီဒီယာတွေ citizen journalist တွေကတင်တဲ့တရင်မျိုးတွေကြတော့အဲ့လိုလူမျိုးတွေကဆုံးဖြတ်နိုင်တယ်ဟာဒီတရင်ကတော့ဖြစ်နိုင်ချင်ရှိရမရှိဘူးပေါ့နော်ဒါပေမဲ့တုံတန်းရုံလူအများစုကတော့တရင်တပုတ်ထူးထူးဆန်းဆန်းမြင်လိုက်တာနဲ့ဟာဟုတ်တယ်ဆိုပြီးတော့လက်ကဟို share ဆိုတဲ့နေရာကိုရောက်သွားတော့တာပဲဟုတ်တာမဟုတ်တာဟိုနောင်ခါလာနောင်ခါစည်းပေါ့နော်ငါတို့အရင်ဒီသတင်းကိုသိတယ်ငါတို့အရင် share လုပ်လိုက်မယ်ဆိုပြီးတော့ဟို share ဆိုတဲ့ဟာကြီးနှိပ်လိုက်ပြီးတော့ပြန့်သွားတာမျိုးတွေကတော့အခုချိန်မှာဖြစ်နေတာပ
ါနောက်ဆုံးမေးခြင်းနဲ့မေးခွန်းမတိုင်ခင်တစ်ခုမေးပြရအောင်အဲ့ဒါကတော့မီဒီယာလောကမှာရှိတဲ့ထက်မြက်တဲ့သတင်းသမားတွေထက်မြက်ကြပါတယ်တွေ့ပါတယ်ကျွန်တော်လည်းပဲတော်တော့တော်တဲ့သတင်းသမားတွေတွေ့ပါတယ်ဒါပေမဲ့တချို့သတင်းသမားတွေဟာစိတ်တော်တဲ့သတင်းသမားတွေဟာသူတို့ကိုမီဒီယာလောကကပေးတဲ့ပတ်စံတဲ့စီးပွားရေးလုပ်ငန်းတွေတခြား NGO တွေစသဖြင့်ပေါ့လေတခြားအဖွဲ့အစည်းတွေကမင်မောစရာကောင်းတဲ့မဲလုံးပေးပြီးတော့ခေါ်သွားတဲ့အကြောင်းမီဒီယာလောကမှာလူတော်တွေလည်းပဲတော်တော်လေးညော့နေတယ်လို့တချို့ကပြောကြပါတယ်အဲ့ဒါကမှန်ပါလား
အင်းကျွမ်းကတော့အဲ့လိုမမြင်ဘူးဆရာဘာလို့လဲဆိုတော့ဒီ NGO တွေဟိုကုနာစီးပွားရေးလုပ်ငန်းတွေကခေါ်သွားတဲ့နောက်ကိုတော့တကယ်ကိုမီဒီယာကိုလှုပ်ချင်လို့ဟိုကိုတိုင်းပြည်ကိုပြန်လာတဲ့သူတွေပဲဖြစ်ဖြစ်ကိုတိုင်းပြည်မှာပဲထူးချွန်တဲ့တိုင်းပြည်တွေရပဲထူးချွန်တဲ့သတင်းမီဒီယာသမားတွေပဲဖြစ်ဖြစ်အဲ့ဒီလိုမျိုးတော့ကျွမ်းအများကြီးမတွေ့ခဲ့ရပါဘူးအများကြီးဆိုတာမတွေ့ခဲ့ရတဲ့လောက်ပါပဲဆရာသူတို့ကဒီဇိုင်းမမတ်ကိုပဲဒီမီဒီယာကိုသူတို့တက်နိုင်တဲ့ဘယ်လောက်လုံနိုင်မလဲဆိုတဲ့အတိုင်းတားနေငွေကြေးကိုမကြည့်ပဲလုံနေကြတာလည်းအများကြီးတွေ့ရပါတယ်
ဟုတ်ကဲ့လာပါပြီနောက်ဆုံးမေးခြင်းနဲ့မေးခွန်းပါမညိုကိုတိုင်း၄နှစ်တာပုဂ္ဂလိကမီဒီယာလောကမှာကျင်လည်ခဲ့တဲ့အချိန်မှာမှန်လဲမှန်တယ်ပြောလဲပြောကျင်တယ်ပြောလဲပြောသင့်တယ်ဆိုရသားနဲ့မပြောရပဲလုပ်ငန်းရှင်ကိုငက်ကွယ်လို့ချုပ်တီးခဲ့ရတဲ့ကိစ္စတွေရှိပါသလားနမူနာလေးတစ်ခုနဲ့ပြောနိုင်ပြောပြပါခင်ဗျာ
ဟာရှိတာပေါ့ဆရာရယ်နမူနာတော့မပြောရဲဘူးကျွန်တော်ကျွန်တော်ကိုပြန်ပြီးတော့ဗီဇာမပေးရင်ဒုက္ခရဟုတ်ပါဘောနော်ရှိရပါတခါလေးကြာလို့ရှင်ဟမလေးငါပြောချင်လိုက်တာငါပြောချင်လိုက်တာအရင်တော့လို VOA မှာလို့မတူတာလေးတွေဆိုတော့ငါအကြီးကျယ်အဲ့ဒါတွေပြောပြီးသွားပြီပေါ့နော်အဲ့လိုမျိုးခံစားခဲ့ရတာတွေတစ်ခုနှစ်ခုသုံးခုအများကြီးဟိုတွေ့ခဲ့ရပါတယ်ဆရာဒါပေမဲ့ဟိုကျွန်တော်နည်းနည်းဆက်ပြီးတော့ပြည်ရင်းထဲမှာလည်းလှုပ်ချင်သေးတာဟိုအဲ့တော့အဲ့အချိန်တွေကတော့အောင့်အီးပြီးတော့မပြောဘဲနေခဲ့ရတာပေါ့နော်ဟိုနမူနာပေးဖို့ဆိုတာတော့ဒီနိုင်ငံရေးကတော့ကြာတိတ်လဲနားမလဲတော့တိတ်တော့ဟိုမပြောချင်ပါဘူးဒါလူဒီလူမှုဘဝစီကံပိုင်နေထိုင်စားသောက်မှုတွေအကျင့်စာရိတ္တပိုင်းတွေဆိုကြွအရန်ကိုပြောချင်တယ်ဒါပေမဲ့အော်ပြောလို့မဖြစ်သေးပါဘူးပြောလို့မဖြစ်တဲ့အကြောင်းအရာတွေလည်းအများကြီးရှိသေးတယ်ဆိုပြီးတော့ချုပ်တီးခဲ့ရတာပေါ့လေနောက်ပြီးတော့ကြွပြောချင်တဲ့ဟာတစ်ခုကသတင်းသမားတွေကဟိုးအရင်ဒီတမရော့အစိုးရဆစ်အစိုးရလက်ထက်ပေါ့နော်အဲ့ဒီတုန်းကဆိုလို့ရှိရင်မျက်နှာတစ်ခုတည်းကိုကြည့်ပြီးသတင်းရေးခဲ့ရတယ်သူတို့မျက်နှာကိုကြည့်ပြီးတော့ဒီဟိုသတင်းရေးရတယ်ပေါ့နော်အချိန်နေပေါ်မူတည်ပြီးတော့အခုကျတော့မျက်နှာနှစ်ခုကိုကြည့်ပြီးတော့သတင်းရေးရတဲ့ဘဝမျိုးတွေရောက်နေတယ်ဆရာအဲ့ဒါတော့အမှန်ပါပဲ
ဟုတ်ကဲ့အခုဗီဒီယိုကိုပြန်ရောက်လာပြီဆိုတော့ရေးချင်တဲ့ဟာကိုလွတ်လွတ်လပ်လပ်ရေးနိုင်ပါစေရေးနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဆရာရေးမှာပါကျေးဇူးတင်ပါတယ်
မြန်မာနိုင်ငံတွင်ကပုဂ္ဂလိကမီဒီယာရဲ့အခန့်ကဏ္ဍအကြောင်းဦးကျော်စနတ်ကမြန်မာအရေးသုံးသပ်ချက်မှဆွေးနွေးတင်ဆက်သွားတာပါအခုတော့လာမယ့်စနေနေ့ည9:00နာရီတိုက်ရိုက်လေးလိုင်းအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပ
ါမကြသေးခင်ကအောင်ဆန်းတော်ရတဲဦးကျောင်းမှာကျင်းပတဲ့မဘာသာအမိပြောင်းအဖွဲ့ဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းဘ ഹു ရဲ့ညီလာခံကနေလက်ရှိအစိုးရရဲ့ဆောင်ရွက်ချက်တွေကိုပြင်းပြင်းထန်ထန်ဝေဖန်ထားတဲ့အချက်တွေပါဝင်တဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ထူးခြားတာကတော့အခုလိုအစိုးရဆန့်ကျင်တဲ့ကြေညာချက်ထုတ်ပြန်တဲ့အဖွဲ့ညီလာခံကိုရန်ကုန်တိုင်းစစ်ဌာနချုပ်တိုင်းမှုကိုယ်တိုင်တက်ရောက်ပြီးအလူငွေ300ပံ့ပိုးလှူဒါန်းခဲ့တာပါ။အမျိုးဘာသာသာသနာစောင့်ရှောက်ရေးကောင်းကျင်အောင်မှကျင်းပတဲ့ညီလာခံကနေဘာကြောင့်အခုလိုအစိုးရဆန့်ကျင်ရေးကြေညာချက်ထွက်လာတာလဲ။နောက်ဒီရန်ကုန်တိုင်းစစ်ဌာနချုပ်ကရောဘာကြောင့်အခုလိုငွေလှူဒါန်းတာပါလဲစာရာရီနဲ့ပတ်သက်ပြီး VOA ရဲ့ဇွန်လ22ရက်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-3999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံ file နဲ့ပဲဖြစ်ဖြစ်VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတက်ရက်လေးလိုင်းစီစဉ်ကကြိုဆိုပါရခင်ဗျာ။
VOA American တိုင်းရိုင်းတိုင်းလေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုင်းရိုင်းလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့အပတ်စဉ်တင်ဆက်နေကြအာကစားကဏ္ဍရဲ့အလဲရောက်ပါပြီ။ဘောလုံးလောကကထူခြားတဲ့သတင်းတွေအပအဝင် American Open ကောက်တီပြိုင်ပွဲနဲ့မြန်မာနဲ့ကမ္ဘာတစ်ဝှမ်းကတပတ်အတွင်းထူခြားတဲ့အခြားအာကစားသတင်းတွေကိုကိုရနိုင်ကစူးစီးတင်ဆက်ပေးထားပါတယ်။
လာပါကျွန်တော်ရန်နိုင်ပါ UA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် American Open ကောက်သီးပြိုင်ပွဲမှာတော့ Gary Woodland ကအနိုင်ရပြီးတော့ Asia Champion Supla ကိုပထမဆုံးအကြိမ်အနိုင်ရသွားပါတယ်မြန်မာနိုင်ငံကကြက်တောင်ကစားသမားဖတ်သထားသူသားကတော့ Mauritius နိုင်ငံမှာကျင်းပတဲ့ကြက်တောင်ပြိုင်ပွဲမှာနိုင်ရပြီးတော့ Champion ဖြစ်သွားပါပြီ Real Madrid အသင်းက Belgium တိုက်စစ်မှု Eden Hazard ကိုပေါင်88သန်းနဲ့ဝယ်လိုက်ပါတယ်ဒီလိုတပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာAmerican Open ကောက်သီးပြိုင်ပွဲကိုတော့ California ပြည်နယ် Pebble Beach မှာပြီးခဲ့တဲ့ Saturday နေ့ကနေတနင်္ဂနွေနေ့ထိကစားခဲ့ကြပါတယ်။ဒီနေ့မှာတော့ American က Gary Woodland ကသမရိုက်ချက်ထက်73ချက်ရှော့ရိုက်ပြီးတော့ Lexi Champion Brooks Koepka ကို2ချက်အသာနဲ့အနိုင်ရပြီးတော့ American Open Champion ဖြစ်သွားပါတယ်။ဒါဟာ Woodland အတွက်တော့ပထမဆုံးအကြိမ် Major Champion Supla ကိုရတာပါ။ Zara Schofield, John Ram, Chess Reeve နဲ့ Justin Rose တို့ကတော့သမရိုက်ချက်ထက်9ချက်ရှော့ရိုက်ပြီးတော့ပူးတွဲတတိယရသွားခဲ့ပါတယ်ဗျာ။American က NBA Basketball Final မှာတော့ကနေဒါနိုင်ငံက Toronto Raptors အသင်းကနိုင်ရပြီး Champion ဖြစ်သွားပါတယ်။ Golden State Warrior နဲ့ Toronto Raptors တို့ကြာသပတေးနေ့ကကစားကြတာမှာ Toronto က114-130နဲ့နိုင်သွားတာပါ။ဒါကြောင့် Final 9ပွဲကစားကြတာမှာ6ပွဲရောက်မှာပဲ Toronto က4ပွဲ2ပွဲနဲ့နိုင်ပြီးတော့ Champion ဖြစ်သွားတာပါ။ဒါဟာ Toronto Raptors အသင်းအတွက်တော့ပထမဆုံးအကြိမ် NBA Champion Supla ကိုနိုင်ရတာဖြစ်သလိုNBA ပြိုင်ပွဲတွေမှာလည်း American ကမဟုတ်တဲ့အသင်းတွေကပထမဆုံးဘိုးဆွဲတာဖြစ်ပါတယ်ခင်ဗျာ Tennis ပြိုင်ပွဲတွေဘက်မှာတော့ Maria Sharapova က Tennis ပြန်ကစားတော့မယ်ဆိုပြီးတော့ကြေညာလိုက်ပါတယ် Russia နိုင်ငံက Grand Slam Champion 5ချိန်ဖြစ်ပြီးတဲ့ Sharapova ဟာ Spain နိုင်ငံမှာကျင်းပမဲ့ Mallorca Open Tennis ပြိုင်ပွဲကိုဝင်ပြိုင်မှာလို့ပြောပါတယ် Sharapova ဟာညာဘက်ပခုံးခွဲစိတ်ထားတဲ့ဒဏ်ရာကြောင့်ပြီးခဲ့တဲ့9လကလေးက Tennis မကစားနိုင်မဲနဲ့ပြိုင်ပွဲကနေနားနေခဲ့တာပါသူဟာအခုလာမဲ့ Wimbledon ပြိုင်ပွဲကိုဝင်ပြိုင်ဖို့အတွက်ပြင်ဆင်နေနေတဲ့ဒီပြိုင်ပွဲကိုဝင်ပြိုင်မှာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ Mauritius နိုင်ငံမှာကျင်းပခဲ့တဲ့ချက်တောင်ပြိုင်ပွဲမှာတော့မြန်မာနိုင်ငံကမှသထားသူစားကနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ် Fleet Mauritius International 2019အမျိုးသမီးတူးချင်း Final မှာမှသထားသူစားက Finland နိုင်ငံက Ari Makela ကိုနိုင်ရပြီးတော့ချန်ပီယံဖြစ်သွားတာပါတနင်္ဂနွေနေ့ကနောက်ဆုံး Final မှာတော့သထားသူစားက Makela ကို 21-10 21-19 နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါအာဖရိကကျက်တောင်ဖွဲ့ချုပ်ကကြီးမှုချင်ပါတဲ့ဒီ2019 Mauritius နိုင်ငံကကျက်တောင်ပြိုင်ပွဲကိုကျွန်တော်73ရက်နေ့ကနေ16ရက်နေ့ထိကျင်းပခဲ့တာဖြစ်ပြီးတော့တထသူစားဟာပထမဆင့်ရှုံးထွက်ပြိုင်ပွဲကနေစတင်ဝင်ပြိုင်ခဲ့ပြီးတော့ Mauritius, Malaysia, India နဲ့ Finland နိုင်ငံကကစားသမားတွေကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားတာဖြစ်ပါတယ်ခင်ဗျာဘောလုံးပွဲတွေဘက်မှာတော့ဒီတစ်ပတ်ကပွဲတွေအတော်ဆုံးတယ်လို့ပြောရမှာပါပြင်သစ်မှာချင်ပါတဲ့2019အမျိုးသမီးကမ္ဘာဖလားနဲ့အတူဘရာဇီးလ်မှာလည်းကိုပါအမေရိကဖလားပွဲတွေကိုစတင်လိုက်ပြီဖြစ်ပါတယ်ဘရာဇီးလ်မှာချင်ပါတဲ့ဒီကိုပါအမေရိကဖလားဘောလုံးပွဲမှာတော့အေရှန်ဘရာဇီးလ်ကအပွင့်ပွဲစဉ်မှာဘိုလီးဗီးယားကို3ဂိုးကိုမရှိနဲ့နိုင်လိုက်ပေမဲ့အာဂျင်တီးနားကတော့ပွဲဥတော်မှာကိုလံဘီယာကို2ဂိုးကိုမရှိနဲ့ရှုံးသွားပါတယ်ဥရုဂွေးနဲ့အီကွေဒေါ်ပွဲမှာတော့ဥရုဂွေးက4ဂိုးကိုမရှိနဲ့နိုင်ပြီးတော့ဗင်နီဇွဲလာနဲ့ပီရူးတို့ကိုမရှိသေးကြသလိုပါရာဂွေးနဲ့ကာတာလည်း2ဂိုးစီသေးကြသွားပါတယ်ပွဲဥတော်မှာကိုလံဘီယာကိုရှုံးတာကအာဂျင်တီးနားအတွက်တော့အထိနာစေခဲ့ပြီးတော့မက်ဆီအနေနဲ့လည်းအာဂျင်တီးနားနဲ့အတူဖလားရနိုင်ပါအောင်မလားဆိုတာတွေးစရာဖြစ်လာနေပါတယ်ဗျာ။ပြင်သစ်နိုင်ငံမှာချင်းပါနေတဲ့2019အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာတော့နံပါတ်ကြီးအသင်းတွေဒုတိယအဆင့်ရှုံးထွက်ကိုတက်သွားပြီဖြစ်ပါတယ်။တနင်္ဂနွေနေ့ကကစားပြီးတဲ့ချိန်ထိတော့ပြင်သစ်ဂျာမနီ၊အီတလီ၊အင်္ဂလန်၊ဂျပန်၊နယ်သာလန်၊ကနေဒါ၊ဆွီဒင်နဲ့အမေရိကန်အသင်းတွေဒုတိယအဆင့်ကိုတက်သွားကြပြီဖြစ်ပါတယ်။လက်ရှိချန်ပီယံအမေရိကန်အသင်းကတော့အဖွင့်ပွဲစဉ်မှာထိုင်းကို73ဂိုးဂိုးမရှိနဲ့နိုင်သွားပါတယ်။ဒီပွဲမှာအမေရိကန်ရှီတန်းလူအဲလက်စ်မော်ဂန်တယောက်ထဲက5ဂိုးသွင်းခဲ့တာပါ။ဒါဟာအမျိုးသမီးကမ္ဘာဖလားသမိုင်းတလျှောက်မှာဂိုးအပြတ်ဆုံးပွဲဖြစ်တဲ့စံချိန်တင်ခဲ့ပါတယ်ခင်ဗျာဘောလုံးသမားပြောင်းရွှေ့သတင်းတွေမှာတော့ Real Madrid က Chelsea မှာကစားနေတဲ့ Belgian တိုက်စစ်မှု Eden Hazard ကိုခေါ်လိုက်ပါပြီ Real က Hazard ကို9နှစ်စာချုပ်ချုပ်လိုက်တာဖြစ်ပြီးတော့သူ့ကိုပေါင်88သန်း Euro ငွေသန်း100နဲ့ဝယ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့လည်းအောင်မြင်မှုပေါ်မှာခြေခံပြီးတော့ Euro ငွေသန်း150လောက်ထိဖြစ်သွားဖို့ရှိတယ်လို့လည်းပြောပါတယ်Real Madrid သင်ကိုပြောင်းလာတဲ့ပတ်သက်ပြီးအဲ့ဒါပြောတာကတော့
Non, je pense pas que ce soit si tard que ça, j'ai 28 ans.
ဒီကိုပြောင်းလာတာနောက်မကြပါဘူး။ကျွန်တော်က28နှစ်ဖြစ်ပြီ။ကျွန်တော်ရဲ့အကောင်းဆုံးအချိန်မှာရှိတယ်လို့ထင်ပါတယ်။ဘောလုံးသမားတယောက်တော့28နှစ်နဲ့33နှစ်ကြာကအကောင်းဆုံးအချိန်ပါ။ ရီယယ်မက်ဒရစ်မှာကစားဖို့အိမ်မက်ကအချိန်တော်ကြာကလေးကရှိလာခဲ့တာဖြစ်ပြီးကျွန်တော်အနေနဲ့လည်းအဆင့်အမျိုးမျိုးကိုဖြတ်ပြီးလီလီတို့ချဲလ်စီတို့မှလည်းကစားခဲ့ပြီးတော့အခုကမ္ဘာအကောင်းဆုံးအသင်းကိုလာတာပါဒါကြောင့်ကျွန်တော်ဒီမှာရှိနေတာပ
ါရီယယ်မက်ဒရစ်ကဟဇက်ကိုခေါ်လိုက်တဲ့အချိန်ထဲမှာပဲအီတလီချန်ပီယံယူဗန်တက်စ်အသင်းကလည်းချဲလ်စီနိပြဆာရီကိုခေါ်လိုက်ပါတယ်ဆာရီယာယူဗန်တက်စ်ကိုပြောင်းဖို့အတွက်ချဲလ်စီနိပြဖြစ်ကနေနှုတ်ထွက်လိုက်ပြီးတော့ချဲလ်စီကချိန်ကြပါတယ်သူနေရာမှာတော့ Chelsea ကွန်းလေလူဟောင်းလမ်းပါနဲ့ Juventus နီးပြဟောင်းအလဲဂရီတို့နီးပြဖြစ်လာဖို့ရည်ပန်းစားနေပါတယ်ခင်ဗျာ Manchester United အသင်းမှာကစားနေတဲ့ပြင်သစ်ကွန်းလေကစားသမား Paul Pogba ကသူ့အနေနဲ့အသင်းပြောင်းနေတယ်ဆိုပြီးတော့ပြောလိုက်ပါတယ
် Like he said there's a lot of talking and a lot of thinking as well
ခင်ဗျာပြောသလိုပဲပြောနေတာတွေတော့အများကြီးပါခင်ဗျာသိတဲ့အတိုင်းကျွန်တော် Manchester မှာ3နှစ်ရှိပါပြီအားလုံးအဆင်ပြေပါတယ်လူတိုင်းလိုပါပဲခြေစွမ်းပြနိုင်တာရှိသလိုမပြနိုင်တဲ့အချိန်လည်းရှိပါတယ်။ဒါပေမဲ့ဒီဘောလုံးရာသီကကျွန်တော်ရဲ့အကောင်းဆုံးဘောလုံးရာသီဖြစ်ပြီးကျွန်တော်အတွက်တော့တခြားတနေရာကိုသွားပြီးစင်ခုံမှုအသစ်တွေကိုရင်ဆိုင်မှုအတွက်အကောင်းဆုံးအချိန်လို့ထင်ပါတယ်။ဒါကိုကျွန်တော်စဉ်းစားနေပါတယ
်။ဘောက်ဘောကိုခေါ်ဖို့အတွက် Real Madrid အသင်းကစိတ်ဝင်စားနေလို့သူ့ရဲ့အသင်းဟောင်း Venus အသင်းကလည်းစိတ်ဝင်စားနေတယ်လို့သတင်းတွေထွက်နေပါတယ်။မယူသင်းကတော့ရောင်းဖို့ဆန္ဒမရှိဘူးလို့ပြောထားပေမဲ့ဘာတွေဖြစ်လာမလဲဆိုတာကတော့စိတ်ဝင်စားစရာကောင်းတယ်ဆိုတာပြောကြရင်လည်းပဲဒီဘက်ရဲ့အားသာကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခ
ါတပတ်တွင်အားကစားသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ဆက်သွားတာပါရှင်မနေ့ပြန်ကြာလာပြီနေ့မနေ့ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာတင်ဆက်သွားတဲ့အစီအစဉ်တွေကိုပြန်ပြီးတော့နားဆင်ကြမှာပါလိုင်းတိုမီတာ30နဲ့40 48နဲ့50တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဒါရမက VOA ကနေအခုအတန်လွင့်နေတဲ့တနအိစအစီအစဉ်အလုံးကိုလည်းအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီအထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်ခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမဆူမြတ်မောင်ကပြောပြပေးပါအောင
်2020မှာကျင်းပမဲ့သမ္မတရွေးကောက်ပွဲအတွက်တရားဝင်မဲဆွယ်စည်းရုံးမှုတွေကိုသမ္မတဒေါ်နယ်ထရမ့်ကဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့မှာစတင်ခဲ့ပါတယ်။အင်္ဂါနေ့ကလုပ်ခဲ့တဲ့မဲဆွယ်ပွဲအတွင်းသမ္မတကနယ်စပ်လုံခြုံရေးစီးပွားရေးကိစ္စတွေကိုအသားပေးပြောကြားမဲဆွယ်ပါတယ်။ဒီမိုကရက်ပါတီဘက်ကသမ္မတဝင်အရွေးခံမဲ့သူတွေဟာဆိုရှယ်လစ်တွေဖြစ်တဲ့လက်ဝဲရိတ်အစွန်းရောက်တွေဖြစ်တဲ့ထရမ့်ထောက်ခံသူတွေကိုနှိမ်နယ်လို့လည်းသမ္မတကတိုက်ခိုက်ပြောကြားခဲ့ပါတယ်။သမ္မတထရမ့်အနေနဲ့အီရန်နဲ့စစ်မဖြစ်လို့ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးကအသေးချာပြောကြားခဲ့ပါတယ်စစ်မဖြစ်လို့ပေမဲ့ရန်စားမှုကိုကြိုတင်ဟန်တားနိုင်တဲ့ဆောင်ရွက်မှုတွေအလုံးကိုပြင်ဆင်ထားတယ်လို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကပြောကြားခဲ့တာဖြစ်ပါတယ်2014ခုနှစ်တုန်းကယူကရိန်းနိုင်ငံအပေါ်ပြစ်ချခံခဲ့ရတဲ့ဒီမလေးရှားလေကြောင်းလိုက်လေယာဉ်နဲ့ပတ်သက်လို့ Netherlands နိုင်ငံဦးဆောင်တဲ့နိုင်ငံတကာစုံစမ်းရေးအဖွဲ့ကမတင်ကားသူရုရှား၃ယောက်နဲ့ယူကရိန်း၁ယောက်ကိုတရားစွဲလိုက်ပါတယ်လေရင်ခီးစင်အမှတ် MH17 လေရင်ကိုလေရင်ပြစ်လောင်ချာနဲ့သူတို့ကိုယ်တိုင်ပြစ်ချခဲ့တာမဟုတ်ပေမဲ့ပြစ်ချနိုင်ဖို့အနီးကပ်ပူးပေါင်းဆောင်ရွက်ခဲ့တယ်လို့ဥဆောင်စုံစမ်းခဲ့သူ Netherlands စုံစမ်းရေးမှူးကပြောပါတယ်။တရားစွဲထားသူတွေကိုကြားနာစစ်ဆေးမှုကိုတော့ The Hague မြို့မှာ2020ခုနှစ်မတ်လမှာစတင်မယ်လို့ Netherlands အမျိုးသားရဲတပ်ဖွဲ့အကြီးအကဲကပြောကြားပါတယ်။ဒါပေမဲ့သူတို့မပါဘဲကြားနာစစ်ဆေးရမယ့်ပုံရပါတယ်။ American သမိုင်းမှာပမာဏအများဆုံးမူရစ်ဆေးဝါးတွေအဖြစ် Federal Daffia မြို့စိတ်ကန်းတစ်ခုမှာကိုကိန်းတန်ချိန် 16 တန်ကျော်ကိုဖမ်းမိတယ်လို့ပြည်ထောင်စုအာဏာပိုင်တွေကအင်္ဂါနေ့ကကြေညာပါတယ်။ Parker Marine စိတ်ကန်းမှာဖမ်းမိတဲ့မူရစ်ဆေးတွေဟာပေါက်ဈေးဒေါ်လာ1 billion ဘိုးလောက်ရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ Liberia နိုင်ငံအလံလွှင့်ထားတဲ့ MSC Guardian ကုန်တင်သင်္ဘောပေါ်ကကုန်တက်တာ9လုံးထဲမှာမူရစ်ဆေးတွေကိုဖွက်ထားတာဖြစ်ပါတယ်။သင်္ဘောသားတချို့ကိုလည်းဖမ်းဆီးခဲ့ပြီးတော့ပြည်ထောင်စုအစိုးရပုံမှန်တွေနဲ့တရားစွဲထားပါတယ်။ Chile, Panama နဲ့ Bahama နိုင်ငံတွေမှာရန်နာခဲ့တဲ့သင်္ဘောက Parker Marine စိတ်ကန်းကိုအင်္ဂါနေ့ကဆက်ရောက်လာခဲ့တာဖြစ်ပါတယ်။ဒီသင်္ဘောကဥရောပကိုဆက်သွားမဲ့ကုန်တင်သင်္ဘောဖြစ်ပါတယ်။ဟောင်ကောင်မှာလူမှုဆန္ဒပြပွဲတွေဖြစ်ခဲ့ပြီးတဲ့နောက်ပထမဆုံးပြန်ကျင်းပတဲ့အုပ်ချုပ်ရေးကောင်စီစည်းဝေးပွဲမှာဆန္ဒပြသူတွေအပေါ်ရဲတွေအင်အားသုံးကြမ်းကြမ်းတန်းတန်းကင်တွယ်ခဲ့တဲ့အပေါ်လွှတ်တော်အမတ်တွေမေးခွန်းထုတ်ခဲ့ပါတယ်။ဒီမိုကရေစီလိုလားတဲ့အမတ်တွေစည်းဝေးစီစဉ်တဲ့မှာဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်အပေါ်အယုံကြည်ရှိမရှိမဲခွဲဆုံးဖြတ်ရေးအဆိုပြုချက်တင်မဲ့အစီအစဉ်လဲပါဝင်ပါတယ်ရှင်
။တရင်ချင်းချက်ကိုမဆူမြတ်မောင်ကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမမရတစင်အောင်နဲ့ကိုဇော်ဝင်လိုက်တော့ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Suvia Elter ရဖြစ်ပါတယ်။ PO American အသံရမနက်ဖက်အစီအစဉ်တွေကတော့မြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ30 kHz 9335လိုင်းဒိုမီတာ40 kHz 9680နဲ့လိုင်းဒိုမီတာ48 kHz 6350ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းချမ်းမရှင်လာပါစေရှင်။ PO ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနင်္ဂလာပါ။
This program has come to you from the Voice of America, Washington.